Welcome to the Voice of America in Burmese.
မင်္ဂလာနေနေခင်ဗျာရှင် Washington News of VOA American တန်ကနေ2019ခုနှစ် October 9ရက်ဗုဒ္ဓဘုနေ့နေနေခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိ5 meter 24 40 58တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါကျမတို့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နှာစင်နိုင်ကြပါတယ်ရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမခမည်းသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးမှာပါစီးရီးယားမြောက်ပိုင်းကိုဝင်သိမ်းပြီးကတ်စ်တွေကိုနှင်းထုတ်ရေးကိုစဖို့အတွက်ဆင်သင့်တယ်လို့တူရကီစစ်ဖက်အရာရှိတွေကပြောကြားလိုက်ပါတယ်ကုလသမဂ္ဂကမြန်မာပေါ်စုံစမ်းတဲ့ရန်ကြား IMM အတွက်ဘတ်ဂျက်ငွေချထားရေးအစုပြုချက်ကိုအင်ကာနဲ့ကုလသမဂ္ဂညီလာခံမှာမြန်မာကိုယ်စားလှယ်ကဝေဖန်လိုက်ပါတယ်ဟောင်ကောင်ဆန္ဒပြပွဲတွေအတွက်ပြည်မာကြီးကူညီယူမဲ့ကိစ္စကိုလုံးဝပြစ်ပယ်မထားဘူးလို့အောက်ချုပ်ရေးမှူးကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင်နီယာ
ကောင်းပါပြီကုလသမဂ္ဂအထွေထွေညီလာခံက2019မြန်မာအတွက်ဘတ်ဂျက်ရထားချက်ထဲမှာပါနေတဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးရန်တရားအဖွဲ့အတွက်ရန်ပုံငွေကိုမြန်မာဘက်ကကန့်ကွက်လိုက်ပါတယ်
မြန်မာနိုင်ငံအနေနဲ့ကိုယ်တိုင်ကိုယ်ကျလုပ်နိုင်တဲ့ကိစ္စတခုကို CIIMM ဆိုပြီးတော့ဒါလုပ်တယ်ဆိုတဲ့အခါကျတော့ကျမတို့အနေနဲ့ဒါကန့်ကွက်တာပ
ါသတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါမြန်မာစစ်တပ်ကုမ္ပဏီနဲ့ဖက်ဆက်လုပ်ကင်နေတဲ့နာမည်ကြီး Kiran ဂျပန်ဘီယာကုမ္ပဏီရဲ့ထုတ်ကုန်တွေကိုတပိတ်မှတ်ဖို့အမေရိကန်ပြည်ထောင်စုမှစတင်လှုပ်ရှားနေတဲ့အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင
်။စီးရီးယားမြောက်ပိုင်းကိုဝင်သိမ်းပြီးကတ်စ်တပ်တွေကိုနှင်းထုတ်ဖို့တူရကီရဲ့ကာလကြာရှည်စီစဉ်ထားတာကိုစတင်ဖို့အဆင်သင့်ပဲလို့တူရကီစစ်ဖက်အရာရှိတွေကပြောပါတယ်ဒီကတ်စ်တွေကိုတူရကီအစိုးရကအကြမ်းဖက်သမားအဖြစ်သတ်မှတ်ပေးမယ်နောက်နိုင်ငံအများစုကတော့ IS စစ်သွေးကြော်တွေချေမှုန်းရင်းမှာသူတို့ရဲ့အဓိကမိတ်ဆွေဖြစ်သတ်မှတ်ပါတယ်အင်ကာနေအစောပိုင်းမှာတူရကီကသူ့ရဲ့ Syria နယ်စပ်ဒေသတစ်လျှောက်ကို Rocket Launcher တွေနဲ့ရောလက်နက်ကြီးတွေနဲ့မှပစ်ခတ်ခဲ့တာဖြစ်ပြီးတူရကီနယ်စပ်တစ်လျှောက်အကြမ်းဖက်ဇင်းကြံလန်ဖန်တီးမှုကိုသူတို့ခွင့်မပြုဘူးလို့ပြောပါတယ် Syria Democratic တပ်ဦး SDF ကတော့ဒီပစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရသူမရှိကြောင်းနဲ့ဒါရန်ဆက်တဲ့အပြုမှုဖြစ်သူတို့မတက်မှတ်တဲ့အတွက်လက်တော့မပြန်ဘူးလို့ဆိုပါတယ်ကတ်စ်အရာရှိတွေကတော့တူရကီကတ်စ်တပ်တွေရိတ်ခပစ္စည်းအားဖြစ်ဖို့တုံးတဲ့အီရန်နားမှာရှိတဲ့နယ်စပ်ခိုင်နားကိုလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဆွဆွဲပါတယ်တူရကီဘက်ကစစ်စင်ရဲမလုပ်ခင်ဒီနယ်စပ်ဒေသကနေတပ်တွေရုတ်သိမ်းမယ်လို့အမေရိကန်ဘက်ကကြေညာလိုက်ပြီးမကြာခင်ရက်တွေတွင်မှာပဲအခုလိုတင်းမာမှုတွေတိုးလာတာဖြစ်ပါတယ်အင်ကာနေမှာပဲအမေရိကန်စစ်ဌာနချုပ်ပင်တဂွန်ရဲ့ပြောခွင့်ရဂျိုနာသန်ရက်ဒ်ဟော့ဖ်မန်ကကြေညာချက်ထုတ်ပြန်ပြီးတူရကီဘက်ကသူ့သဘောနဲ့တူလှုပ်လာတာတွေ့ရတဲ့အတွက်တူရကီရဲ့စီးရီးယားမြောက်ပိုင်းကိုဝင်ပြီးသိမ်းနိုင်ခြင်းကိုကာကွယ်ဖို့အတွက်အမေရိကန်တပ်တွေကိုစီးရီးယားမြောက်ပိုင်းမှာချထားလိုက်ပြီးအခုချိန်မှာတော့စီးရီးယားမှာအမေရိကန်တပ်တွေဆက်ပြီးရှိနေအောင်မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်
အမေရိကန်အလုပ်တော်ကော်မတီ၃ဘွဲ့ကဥက္ကဋ္ဌတွေကဥရောပသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီး Gordon Sondland ကိုလွှတ်တော်ကိုလာရောက်ဖို့စင်ကာပူစာထုတ်ပြန်မယ်လို့အင်ကာနေကပြောလိုက်ပါတယ်။ဒါဟာသမ္မတ Donald Trump ပေါ်တရားစွဲဆိုဖို့ကိစ္စနဲ့ပတ်သက်ပြီးအလုပ်တော်မှာမေးခွန်းတွေဖြေကြားဖို့ရှိရာမှာသမ္မတကြီး Sondland ကိုအလုပ်တော်ကမသွားဖို့သမ္မတ Trump အစိုးရကပိတ်ပင်ပြီးနောက်ပိုင်းမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။အလုပ်တော်ကကော်မတီတွေကသမ္မတကြီး Sondland ကိုအင်ကာနေအစောပိုင်းမှာတကားပိတ်ကြားနာမှုတွေလုပ်ဖို့စီစဉ်ထားခဲ့တာပါ။ဒါပေမဲ့သမ္မတကြီး Sondland ရဲ့ရှေ့တွေကနိုင်ငံတိုင်းဝန်ကြီးဌာနရဲ့ညွှန်ကြားချက်အရသမ္မတ Trump အစိုးရရဲ့အမိန့်နဲ့အညီလိုက်နာခဲ့ရတယ်လို့ဆိုပါတယ်။အလုပ်တော်ဥက္ကဋ္ဌကော်မတီဥက္ကဋ္ဌ၃ဦးရဲ့ပူးတွက်ချက်ညွှန်ကြားချက်မှာတော့သမ္မတကြီး Sondland ပိုင်ကိရိယာတစ်ခုမှထည့်သွင်းထားတဲ့မှတ်ချက်စကားကိုထိန်ချန်ထားပြီးတဲ့နောက်ပိုင်းနဲ့နိုင်ငံတိုင်းဝန်ကြီးဌာနကအခုလိုပိတ်ပင်တားဆီးခဲ့ပြီးနောက်ပိုင်းမှာတော့စစ်ကောင်စာကိုထုတ်ပြန်ရတော့မှဖြစ်ကြောင်းဖော်ပြပါရှိပါတယ်။သမ္မတ Trump ကတော့သူ့ရဲ့အမိန့်ကို Twitter မှာကာကွယ်ပြောကြားရမှာသမ္မတကြီး Sondland ဟာ Republican အမတ်တွေပြောရေးဆိုခွင့်မရှိတဲ့လုံးဝမျှတမှုမရှိတဲ့တရားခွင်ရှင်းပေါ်မှာမိခွန်းတွေဖြေဆိုရမှာဖြစ်တယ်လို့တကယ့်အချက်လက်မှန်တွေကိုလည်းလူလူကမြင့်တွေ့သိရှိခွင့်ရမှာမဟုတ်ဘူးလို့យေတာထားပါတယ်2020ပြည်တဲ့သမ္မတရွေးကောက်ပွဲမှာသမ္မတ Trump ရဲ့ပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုတိယသမ္မတဟောင်း Joe Biden ကို Ukraine အစိုးရကစုံစမ်းစစ်ဆေးပေးဖို့သမ္မတ Trump ကြိုးပမ်းရမှာပါဝင်ခဲ့တဲ့အခမ်းအနားကြောင့်သမ္မတကြီး Sondland ဟာအခုလိုအရေးပါတဲ့အနေအထားကိုရောက်ရှိလာတာဖြစ်ပါတယ်
2016 American တမရရွေးကောက်ပွဲတုန်းကလို့ဂျာဝင်နှောက်ရှက်မှုတွေ2020ရွေးကောက်ပွဲမှာမကြုံရအောင်လူမှုမီဒီယာ site တွေကို American အစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေကအကာအကွယ်ပေးဖို့တောင်းဆိုတဲ့ပါတီကြီးနှစ်စလုံးရဲ့အစီရင်ခံစာကိုထက်လွတ်တော်စုံစမ်းရေးကော်မတီကအင်္ဂါနေ့မှာထုတ်ပြန်ပါတယ်။2016တမရရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်တဲ့အထက်က Hillary Clinton ကိုထိခိုက်စေပြီး Donald Trump ကိုပံ့ပိုးပေးဖို့ Russia စုကလွန်လာတဲ့အချိန်ဖြစ်လာအောင် Russia စုကထောက်ပံ့ပေးတဲ့ IRA Internet သုတေသနဌာနကဒီရွေးကောက်ပွဲဂျာဝင်နှောက်ဖြတ်ဖို့ကြိုးစားတာတွေ့ရတယ်လို့ရွေးကောက်ပွဲမှာနိုင်ငံရေးချဝင်ရောက်နှောက်ယှက်မှုဆိုင်ရာနှစ်ကျော်စုံစမ်းခဲ့ပြီးတဲ့နောက်အခုအစီရင်ခံစာကိုထုတ်ပြန်လိုက်တာပါဒီတွေ့ရှိချင်းက Trump ကသူ့ရဲ့ပြိုင်မဲ့ Democratic Party က Hillary Clinton ကိုအနိုင်ရတဲ့2016ရွေးကောက်ပွဲအပြီး American ထောင်လိုင်းတိုင်ဝမ်တွေ့ရှိတဲ့ချက်နဲ့လည်းကိုက်ညီနေပါတယ်ဒါပြင်2020 November ရွေးကောက်ပွဲမတိုင်ခင်မှာလည်းဒီလိုဂျာဝင်နှောက်ယှက်တာမျိုးကြုံရနိုင်ခြေရှိတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ် Russia use of social mediaလို့ဆိုရဲခေါင်းစဉ်နဲ့ထုတ်ပြန်တဲ့ဒီအစီရင်ခံစာကို Republican Party Committee ဥက္ကဋ္ဌ Robert Burns နဲ့ Democratic Duo ဥက္ကဋ္ဌ Mark Warner တို့ဦးဆောင်ပြီးရေးသားခဲ့တာဖြစ်ပါတယ်
။ Al-Qaeda အဖွဲ့ရဲ့တောင်ရှာဒေသခေါင်းဆောင် Asim Omar ဟာပြီးခဲ့တဲ့လကအာဖဂန်နစ္စတန်တောင်ပိုင်းမှာတည်ဆုံသွားခဲ့ပြီလို့ Afghan ထောက်လိုက်ရေးအဖွဲ့ကအင်ကာနီကထုတ်ဖော်ကြေညာခဲ့ပါတယ်။ Afghanistan တောင်ပိုင်း Helmand ပြည်နယ် Musakala ဒေသမှာ September လကလုပ်ခဲ့တဲ့ဖူးတွဲစစ်ဆေးရေးတစ်ခုမှာပါကစ္စတန်နိုင်ငံသားတွေအပါအဝင်အိန္ဒိယတိုက်ငယ်ဆိုင်ရာ Al-Qaeda အဖွဲ့ဝင်တော်တော်များများတည်ဆုံဒါမှမဟုတ်အဖမ်းခံခဲ့ကြရတယ်လို့ကြေညာချက်မှာပါရှိပါတယ်။ဖူးတွဲစစ်ဆေးရေးဆိုတဲ့အသုံးအနှုန်းကို NATO တပ်ဖွဲ့တွေရဲ့အကူအညီယူပြီးတိုက်ခိုက်ရမှာ Afghan အစိုးရကသုံးလေရှိပါတယ်။ American တောင်ပိုင်းသူတို့ကလည်းအိုမာတေဆုံးမှုကိုအတိအပြုပြောကြခဲ့ပြီးစက်တင်ဘာလ23ရက်နေ့ကပြုလုပ်ခဲ့တဲ့စစ်ဆေးရေးဟာအာဖဂန်တို့ဦးဆောင်ပြီးအမေရိကန်တို့ကအကူအညီပေးခဲ့တယ်လို့ VOA ကပြောပါရယ်အမေရိကန်ပဏာရေးဝန်ကြီးဌာနရဲ့အဆိုအရအာဆင်အိုမာဟာဥတ္တရပြဒေ့ရှ်ပြည်နယ်ဘွာအိန္ဒိယနိုင်ငံသားဖြစ်ပြီးအမေရိကန်တို့ကကျန်းဖက်သမားဖြစ်2016ခုနှစ်မှာစီးရင်သွင်းထားခဲ့တာပါပြည်ရတဲ့လာကပြုလုပ်ခဲ့တဲ့စစ်ဆေးရေးဟာအရသာအများပြားထိခဲ့ခဲ့တယ်လို့ဝေဖန်ဆွဆွဲခံရတဲ့စစ်ဆေးရေးတစ်ခုဖြစ်ပါတယ်အဲ့ဒီစစ်ဆေးရေးမှာမင်္ဂလာဆောင်တစ်ခုတက်နေတဲ့ကလေးနဲ့အမျိုးသမီးတွေပါဝင်တဲ့လူ40လောက်လေကြောင်းကတက်ခတ်မှုကြောင့်တေဆုံခဲ့တယ်လို့ပြည်내ကောင်စီအဖွဲ့ဝင်တယောက်က VOA ကိုပြောပါရယ်ကဘူးကအမေရိကန်အရာရှိတူကတော့ဒီစစ်စီရေးဟာ Al-Qaeda အဖွဲ့ဝင်တွေကိုပြစ်မှတ်ထားတယ်လို့ The Washington Post သတင်းစာကိုပြောပြီးအရသားတွေထိခိုက်မှုရှိနိုင်တယ်လို့လည်းဝန်ခံခဲ့ပါရယ်ခင်ဗျာ
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် EU American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကုလသမဂ္ဂကအဖွဲ့ဝင်နိုင်ငံတနိုင်ငံပေါ်မှာခွဲခြားဆက်ဆံပြီးမမျှတာတဲ့အရန်တရားတွေအတွက်အချိန်နဲ့ငွေအမြောက်များသုံးဆွဲလုပ်ကင်နေတာတွေကိုအဆုံးသတ်ဖို့84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံအုပ်ချုပ်ရေးနဲ့ဗန်နိုင်းကော်မတီဒုတိယကြိမ်အစည်းအဝေးမှာမြန်မာဒုတိယအမြဲတမ်းကိုယ်စားလှယ်ဒေါ်မှုမွေးခန့်ကတင်ပြဆွေးနွေးခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းရေးရန်တရား IAM ဖွဲ့စည်းဆောင်ရွက်တာနဲ့ပတ်သက်ပြီးကုလသမဂ္ဂကတင်ပြတဲ့ဘတ်ဂျက်ငွေအဆိုပြုချက်ကိုမြန်မာဘက်ကဝေဖန်လိုက်တာပါကုလသမဂ္ဂက2020တစ်နှစ်အတွက်ဒေါ်လာ15တန်းကျော်အသုံးပြုထားပြီးနှစ်နှစ်ကျော်အတွင်းဒေါ်လာ28တန်းကျော်ရှိနေပြီဖြစ်တယ်လို့ဒါကကုလဥပဒေရေးရာဌာနတစ်ခုလုံးအတွက်အဆိုပြုထားတဲ့ပမာဏရဲ့26ရာခိုင်နှုန်းရှိနေတယ်လို့ပြောပါတယ်မြန်မာနိုင်ငံရဲ့နိုင်ငံခြားရေးမူဝါဒမှာကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ရေးအဓိကအရေးပါကြောင်းဒါပေမဲ့လူ့ခွင့်ရေးကောင်စီရဲ့ဖက်လိုက်တဲ့ဆုံးဖြတ်ချက်နဲ့ထူထောင်တဲ့ IIM ကိုမြန်မာအစိုးရကလက်မခံတယ်လို့ပူးပေါင်းဆောင်ရွက်မှုလုပ်မှာမဟုတ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံနိုင်ငံတကာနဲ့ကုလသမဂ္ဂဆောင်ကြည့်မှုကိုမစိုးရိမ်ကြောင်းပြောကြားခဲ့တယ်လို့တမိုင်းနဲ့ချီရှုပ်ထွေးတဲ့မြန်မာပြည်ထောင်ဖြည့်ရှင်းမယ်ဆိုရင်အချိန်နှိမ့်မှပြေဝနားလည်ဖို့နဲ့ပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်။ကုလသမဂ္ဂမှာ10နှစ်အတွင်းအဆိုးဝါးဆုံးလုံငွေပြမှုနဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres ကအင်္ဂါနဲ့ကုလသမဂ္ဂဘတ်ဂျက်ကော်မတီအစည်းအဝေးမှာတတိပေးခဲ့ပါတယ်
အော်တိုဘလာနေရနေကမြောက်ကိုရီးယားနိုင်ငံကပက်ထိန်တက်ဒုံးကျည်စမ်းသပ်ခဲ့တဲ့ကိစ္စအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကအင်္ဂါနေ့မှာတကပိတ်စီဆွေးနွေးပွဲကျင်းပခဲ့ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံတို့ဆွီဒင်နိုင်ငံစတော့ဟ ோம் မြို့ကိုပြန်သွားကြပြီးဆက်ဆက်ဆွေးနွေးပွဲတွေပြန်လုပ်ကြဖို့လုံခြုံရေးကောင်စီနေနဲ့တိုက်တွန်းကြောင်းတောင်အာဖရိကသမ္မတကြီးဂျယ်ရီမဂျီလာကပြောပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတိယအမြဲတမ်းကိုယ်စားလှယ်ဂျိုနာသန်ကိုဟင်းလည်းအမေရိကန်ကိုယ်စားပြုပြီးအစည်းအဝေးကိုတက်ရောက်ခဲ့ပေမဲ့ဆွီဒင်နိုင်ငံမှာဆင်နေလေးကပြုလုပ်ခဲ့တဲ့ အမေရိကန်မြောက်ကိုရီးယားဆွေးနွေးပွဲပြတ်ကြားသွားရတယ်ပတ်သက်ပြီးအသေးစိတ်ထပ်မံပြောကြားခြင်းမရှိပါဘူးတရုတ်နိုင်ငံကတော့မြောက်ကိုရီးယားကဒုံးကျည်ပြစ်လွတ်တာဟာအဲ့ဒီဆွေးနွေးပွဲမှာတိုးတက်မှုမရှိတာနဲ့ပတ်သက်နေတယ်လို့ဆက်ဆက်ပြောကြားခဲ့ပါတယ်မြောက်ကိုရီးယားနိုင်ငံကသူ့အပေါ်တင်းတင်းကြပ်ကြပ်ချမှတ်ထားတဲ့ပိတ်ဆို့တံခါးမှုတွေကိုရုတ်သိမ်းပေးစေခြင်းသလိုအမေရိကန်နိုင်ငံကလည်းမြောက်ကိုရီးယားကနျူကလ িয়ার အစီအစဉ်ကိုဆွတ်လွတ်ဖို့ခိုင်မာတဲ့လှုပ်ဆောင်ချက်တွေပြသလာတဲ့အထိဖိအားအမြင့်ဆုံးပေးနေတာဖြစ်ပါတယ်အခုကျမတဲ့လုံခြုံရေးကောင်စီအစည်းအဝေးကြောင့်မြောက်ကိုရီးယားနိုင်ငံအနေနဲ့အချုပ်အခြာအာဏာကိုကာကွယ်ဖို့ဆန္ဒပုံပုံမြင့်မားလာစေတယ်လို့ကုလားဆိုင်ရာမြောက်ကိုရီးယားတာမကင်ဆုံကပြောကြောင်းလဲရိုက်တာသတင်းတရားမှာဖော်ပြထားပါတယ်ခင်ဗျာ
ဟောင်ကောင်ဒီမိုကရေစီဆန္ဒပြပွဲတွေကိုကင်တွဲတဲ့နေရာမှာတရုတ်ပြည်မကြီးရဲ့အကူအညီယူဖို့ကိစ္စလုံးဝပယ်ချအောင်မှာမဟုတ်ပေမဲ့ဒီကိစ္စအတွက်အဖြေတက်ကိုကိုယ့်ဘာသာကိုရှာနိုင်မယ်လို့ခိုင်မာယုံကြည်ကြောင်းဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကအင်ကာနေမှာပြောပါတယ်ဒီကိစ္စကိုဟောင်ကောင်နေနဲ့ကိုယ့်ဘာသာကင်တွဲဖို့တရုတ်အစိုးရလိုလားပေမဲ့အချိန်တွေတိတ်ဆိုးမယ်ဆိုရင်တော့ရွေးစရာမရှိတဲ့အနေအထားရောက်လာနိုင်တယ်လို့လည်းသတင်းစာရှင်းလင်းပွဲမှာပြောတာပါဆန္ဒပြပွဲအချိန်ပိုမြင့်လာတဲ့ဟောင်ကောင်မှာဆန္ဒပြသူတွေဟာမျက်နှာဖုံးဆွဆန္ဒပြတာကိုပြီးခဲ့တဲ့သတင်းပတ်ကတားမြစ်မိတ်ထုတ်ပြန်ခဲ့တယ်လို့နောက်ထပ်စီမံတွေထုတ်ပြန်ဖို့လိုမလိုကိစ္စကိုအသေးစားပြန်သုံးသပ်မယ်လို့လည်းပြောပါတယ်။မျက်နှာဖုံးတက်ဆန္ဒပြတဲ့အတွက်လက်ရှိအထိဖမ်းဆီးထားတဲ့သူ89ဦးရှိသွားပြီဖြစ်တယ်လို့ဟောင်ကောင်ရဲဌာနပြောခွင့်ရကပြောပါတယ်။ဒီတားမြစ်မိတ်ကထိရောက်မှုရှိရလားဆိုတာပြောဖို့စောသေးတယ်လို့လည်းကယ်ရီလမ်ကပြောပါတယ
်။ဒေါက်ကင်မြတ်တက်နဲ့ကိုရဲမင်းထွန်းတို့ကသတင်းတွေကိုပြောပြသွားတာပါပုတ်တပုနေ့နဲ့ခင်ဗျူရီမြန်မာပိုင်းစီစဉ်တွေကိုဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုတော့သတင်းလှော်တွေကိုဆက်လက်တင်ဆက်မှာပါမြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးရန်ဒီယာ WIWM အတွက်လာမယ့်2020ပြည့်နှစ်ရန်ပုံငွေရထားချက်ကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကနေပြီးတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကအထွေထွေညီလာခံရဲ့စီမံခန့်ခွဲမှုနဲ့အသုံးစရိတ်ဆိုင်ရာ Fifth Committee မှာတင်ပြသွားပါတယ် WIWM အတွက်ရန်ပုံငွေရထားချက်ကိုမြန်မာဘက်ကကန့်ကွက်လိုက်ပြီးဒီအသုံးစရိတ်တွေကိုလက်ရှိဆောင်ရွက်နေတဲ့ဌာနပြန်ရေးလုပ်ငန်းစဉ်မှာသုံးဖို့လဲကုလသမဂ္ဂဆိုင်ရာမြန်မာတန်ဖွဲ့ထိပ်တန်းတာဝန်ရှိသူတို့ကတိုက်တွန်းလိုက်ပါတယ်မတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင
်ကုလသမဂ္ဂရဲ့လက်ရှိစုံစမ်းစစ်ဆေးရေးမစ်ရှင်၃ခုထဲမှာမြန်မာအရေးပါဝင်ပါတယ်မြန်မာအစ္စလာမစ်အစွန်ရောက် IS အဖွဲ့နဲ့ဆီးရီးယားအရေးစုံစမ်းရေးကုလသမဂ္ဂမစ်ရှင်၃ခုအတွက်လာမယ့်2020ပြည့်နှစ်ရန်ပုံငွေအဖြစ်ဒေါ်လာ 18.8 သန်းရန်ပုံငွေရထားကြောင်းကုလသမဂ္ဂအထူးရင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်က84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့အင်ကာနီကကျင်းပတဲ့စီမံခန့်ခွဲမှုနဲ့အသုံးစရိတ်ဆိုင်ရာ Fifth Committee မှာတင်ပြသွားပါတယ်
The United Nations is currently operating three investigative mechanisms covering Myanmar
ကုလသမဂ္ဂအနေနဲ့လက်ရှိမှာစုံစမ်းရေးရန်လျား၃ခုဆောင်ရွက်နေပါတယ်မြန်မာအစ္စလာမစ်အစွန်ရောက် IS နဲ့ Syria အရေးလိုဖြစ်ပါတယ်အထူးတွေညီလာခံရဲ့တောင်းဆိုချက်နဲ့အညီကျွန်တော်တို့အနေနဲ့ဒေါ်လာ 18.8 သန်းအဆိုပြုပါတယ
်မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ IIM ကတော့မြန်မာနိုင်ငံတွင်းဆိုးဝါးတဲ့လူအခွင့်ရေးချိုးဖောက်မှုတွေကိုရာဇဝတ်ကြောင်းအရာအရေးယူတရားစွဲဆိုနိုင်ရေးအဓိကဆောင်ရွက်တဲ့အဖွဲ့ဖြစ်ပါတယ်။မြန်မာနိုင်ငံတွင်းရိုဟင်ဂျာနဲ့တခြားလူနည်းစုလူမျိုးတွေအပေါ်လူအခွင့်ရေးချိုးဖောက်မှုတွေကိုအရေးယူနိုင်ဖို့ဒီအဖွဲ့ဖွဲ့စည်းမှုကို2018ခုနှစ်စက်တင်ဘာလ29ရက်နေ့ကုလသမဂ္ဂလူအခွင့်ရေးကောင်စီကအတည်ပြုဆုံးဖြတ်ခဲ့တာပါ။ဒီအဖွဲ့အတွက်အသုံးစရိတ်ချထားပေးမှုကဖြုံးတိမှုတက်တက်သာဖြစ်တယ်လို့နယူးယောက်ကုလသမဂ္ဂဆိုင်ရာဒုတိယအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဒေါ်မွှေးမွှေးခိုင်ကကော်မတီမှာအခုလိုကန့်ကွက်ပါတယ
် It is a waste such disproportionate spending for Myanmar should rather be used to
မြန်မာနိုင်ငံအတွက်အချိုးအစားမမျှမတသုံးဆွဲနေတာတွေကိုလက်ရှိကြိုးပမ်းနေတဲ့ဌာနပြန်ရေးလုပ်ငန်းစဉ်အောင်မြင်ရေးအတွက်အသုံးပြုသင့်ပါတယ်။သက်ဆိုင်ရာနိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုမပါတဲ့ရန်တရာအနေနဲ့လက်စုပ်လက်ကင်ရက်လက်မျိုးထွက်လာမှာမဟုတ်ပါဘူးလို့ပြောဆိုသွားတာပါ။ကျူးလွန်မှုတွေအတွက်တာဝန်ယူမှုတာဝန်ခံမှုဆိုတာကိုမြန်မာအစိုးရဘက်ကဆန့်ကျင်နေတာမဟုတ်ဘဲရခိုင်ပြည်နယ်တွင်ပြဿနာတွေကြောင့်ထိခိုက်ရသူအလုံးကိုထောက်ထားဆန္ဒကြောင်းတန်မတ်ကြီးဒေါ်မွှေးမွှေးခိုင်ကကော်မတီမှတင်ပြပါတယ်မြန်မာနိုင်ငံတွင်ကျူးလွန်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာဘက်ကကိုယ်တိုင်ဆောင်ရွက်နိုင်စွမ်းရှိတာကြောင့် IIMM မလိုအပ်ဘူးလို့လဲ သံမတ်ကြီးက VOA ကိုပြောပါတယ
်။ကျွန်တော်တို့ကတော့ဒီ IAM ကိုပေါ့နော်ဒါလူခွင့်ကောင်စီကနေသူကပဲလိုက်ပြီးခွဲခြားဆက်ဆံတယ်။ဒီခွဲခြားဆက်ဆံတဲ့ဆုံးဖြတ်ချက်ကနေပေါ်ထွက်လာတဲ့အတွက်ကြောင့်မလို့ငကူစပြီးထူထောင်စဉ်ကလေးကမြန်မာနိုင်ငံလက်မခံခဲ့ဘူးလို့လည်းပြောခဲ့ပါတယ်။အဲဒါကြောင့်မလို့သူနဲ့ပူးပေါင်းဆောင်ရွက်မယ်မဟုတ်ဆိုတာကိုလည်းအတိအလင်းကြေညာထားပြီးဖြစ်ပါတယ်။ဒါကြောင့်မလို့လေဒီအတွက်ကိုရန်ပုံငွေချရဲဆိုတာကျမတို့ကဟိုပါပဲဟိုကန့်ကွက်ကြရဲပေါ့ဘာလို့ရောဒီလိုပေါ့နော်ဒီအရေးကိုတာဝန်ခံမှုရှိစေရေးဆိုပြီးသူက accountability နဲ့ပတ်သက်ပြီးတော့ဒါကိုစုံစမ်းဖို့ပြောရဲစုံစမ်းမှုဟိုဒီအဖွဲ့ကိုဖွဲ့ရဲပေါ့နော်ဒါပေမဲ့အဲ့လိုဖွဲ့ရဲဆိုတဲ့အခါမှာသူကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီရန်တရားကခုနှစ်ခုထဲမနေရှိလာခဲ့ပြီပေါ့နော်ဒီခါဘယ်မြန်မာနိုင်ငံတနိုင်ငံနဲ့အတွက်ဒီလောက်အများကြီးကုန်ကြခံမယ်။နောက်ဒီကိစ္စကလည်းဒီတာဝန်ခံမှုဆိုတဲ့ကိစ္စမှာလည်းမြန်မာနိုင်ငံအနေနဲ့ကိုယ်တိုင်ကိုယ်ကျလုပ်နိုင်တဲ့ကိစ္စတခုကို IIMM ဆိုပြီးတော့ဒါလုပ်တယ်ဆိုတဲ့အခါကျတော့ကျွန်တော်တို့အနေနဲ့ဒါကန့်ကွက်တာပါ
။ဒါပေမဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အစဉ်ခံစားတဲ့မှာပါဝင်တာကြောင့် IIM အတွက်ရန်ပုံငွေကတော့အတီးဖြစ်သွားတဲ့သဘောလို့လည်းသတ်မှတ်ကြီးကပြောပါတယ်။ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာမွတ်စလင်တိုင်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လုပ်ရဟာလူမျိုးတုံးသွားစေဖို့ရည်ရွယ်ချက်ပါတယ်လို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ FFM ကထောက်ပြထားပြီးတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်လုံခြုံရေးဆိုင်ရာထိပ်တန်းတာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အရေးယူဖို့တိုက်တွန်းထားတာပါမြန်မာဆိုရဘက်ကတော့FFM အဖွဲ့ရဲ့အစီရင်ခံချက်တွေအလုံးကိုဗက်လိုက်တဲ့ဆိုပြီးတော့ပယ်ချထားပါတယ်။ရခိုင်ပြည်နယ်တွင်းကထွက်ပြေးရသူတွေကိုစီစစ်ပြီးပြန်လက်ခံမယ်လို့အစိုးရကပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံနှုံကိုတော့အခုချိန်ထိလက်မခံပါဘူး။ FFM အဖွဲ့ရဲ့ရှာဖွေတွေ့ရှိချက်တွေကိုဆက်ခံတဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးရန်တရား IIMM ကနိုင်ငံတကာဥပဒေချိုးဖောက်မှုခိုင်မာတဲ့အထောက်အထားတွေကိုတည်ဆောက်မှာဖြစ်ပါတယ်ရှင်
။မတ်တင်ကြီးထိုက်ပါမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့ဖက်ဆက်လုပ်ကိုင်နေတဲ့နာမည်ကြီး Kirin Ichibon ဂျပန်ဘီယာကုမ္ပဏီရဲ့ထုတ်ကုန်တွေကိုတပိတ်မှောက်ဖို့ American ပြည်ထောင်စုခြေဆိုင်လူခွင့်ရေးအဖွဲ့တွေပါဝင်တဲ့ Action Network ကစတင်စီရင်လှုပ်ရှားနေပါတယ်။နိုင်ငံတကာရာဇဝတ်မှုတွေကျူးလွန်ကြောင်းဆွဆဲခံထားရတဲ့မြန်မာစစ်တပ်နဲ့စီးပွားရေးအရပူးပေါင်းလုပ်ကိုင်တာကိုအဆုံးသတ်ဖို့ဖိအားပေးတာဖြစ်ကြောင်းဥဆောင်လှုပ်ရှားသူတဦးက VOE ကိုပြောပါတယ်။ဆက်ပြီးနှားစင်ပါရှင်။ Kirin Beer Company ထုတ်အဖျော်ရမကာတွေကိုတပိတ်မှောက်ကြဖို့ American အခြေဆိုင် Action Network Online လက်မှတ်ရေးထိုးလှုပ်ရှားမှုကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းစတင်ထားတာပါ။ Kirin Lo Beer Company အပါအဝင်နာမည်ကြီး Fashion အဝတ်ထည်ကုမ္ပဏီတွေအခြားနိုင်ငံတကာစီးပွားရေးကုမ္ပဏီပေါင်းအနည်းဆုံး44ခုဟာမြန်မာစစ်တပ်နဲ့တိုက်ရိုက်ဒါမှမဟုတ်တွဲဝိုက်ပြီးစီးပွားရေးအရာဖက်ဆက်လုပ်ကိုင်နေကြောင်းဩဂုတ်လကထုတ်ပြန်တဲ့ FFM ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေရေးမစ်ရှင်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ကြောင်းဆွဆဲခံထားရတဲ့မြန်မာစစ်တပ်နဲ့ဖက်ဆက်လုပ်ကိုင်နေတာကို Kirin Japan Beer Company အနေနဲ့ရပ်တန့်ရေး American ပြည်ထောင်စုမှလှုပ်ရှားဆောင်ရွက်နေတဲ့အခြေအနေကို Washington အခြေစိုက် ICR နိုင်ငံတကာလှုပ်ရှားမှုအဖွဲ့အမှုဆောင်ညွှန်ကြားရေးမှူး Simon Billiness က VOA ကိုခုလိုပြောပါတယ
် Yeah we're demanding thatKirin
Beer Company ကိုတောင်းဆိုနေတာကမြန်မာစစ်တပ်ပိုင်းကုမ္ပဏီနဲ့ပူးတွဲလုပ်ကိုင်နေတာကိုအဆုံးသတ်ဖို့ဖြစ်ပါတယ်။မြန်မာစစ်တပ်ပိုင်းကုမ္ပဏီနဲ့ဖက်ဆက်လုပ်ကိုင်နေတဲ့မြန်မာဘီယာ၊မန္တလေးဘီယာကုမ္ပဏီတွေနဲ့ Kirin ကပူးပေါင်းလုပ်ကိုင်နေတာပါ။ဒါကြောင့် Kirin အနေနဲ့မြန်မာစစ်တပ်နဲ့မိဖက်စီးပွားရေးလုပ်ကိုင်နေတာကိုရပ်တန့်ရေးဖိအားပေးဖို့ Kirin Beer နဲ့သူ့ရဲ့တခြားစားသောက်ကုမ္ပဏီကိုပါသိမ်းမဟုတ်ကြဖို့ကျွန်တော်တို့စီရင်လှုပ်ရှားနေတာပါ။
ဒါအပြင် Kirin Beer Company ကတာဝန်ရှိသူတွေကိုလည်းသူတို့လှုပ်ရှားမှုနဲ့ပတ်သက်လို့ဓာတ်ရိုက်ဆက်သွယ်ပြောဆိုဖို့ရှိတယ်လို့Simon Billiness ကဆိုပါတယ
် we will be contacting the company and we'll be contacting some of their subsidiaries as well you know like
ကျွန်တော်တို့ Kirin Company ကိုလည်းဆက်သွယ်မှာဖြစ်တယ်လို့ American မှာတော့သူ့ရဲ့ဖက်ဆက်ကုမ္ပဏီဖြစ်တဲ့ Brooklyn Beer Company နဲ့မြောက်ပိုင်း New England ဒေသကသူပိုင်တဲ့ Coca-Cola ပလင်းသွင်းဆက်ယုံနဲ့ဖြန့်ချီရေးလုပ်ငန်းတာဝန်ရှိသူတွေကိုဘာကြောင့်သူတို့ကုမ္ပဏီအဖျော်ရမကားတွေကိုတပိတ်မှောက်တာလဲဆိုတာစကားပြောဖို့စူးစမ်းမှာဖြစ်ပါတယ်
ကုလသမဂ္ဂအချက်လက်ရှာဖွေမစ်ရှင်ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာနိုင်ငံခြားကုမ္ပဏီပေါင်း44ခုလောက်ရှိနေတဲ့အထက်က Kirin ကုမ္ပဏီကိုအဓိကထားသပိတ်မှောက်ရတဲ့အကြောင်းရင်းကိုသူကအခုလိုဆက်ပြီးရှင်းပြပါတယ
် Well we're focusing on Kirin they're particularly egregious example because
ကျွန်တော်ကီရင်ကုမ္ပဏီကိုအဓိကထားဖိအားပေးတဲ့အကြောင်းရင်းကအလူအများသိအောင်နမူနာပြဖို့ပါကီရင်ဟာမြန်မာစစ်တပ်ပိုင်းကုမ္ပဏီနဲ့ဖက်ဆက်လုပ်ကိုင်နေရုံမဟုတ်ဘဲ AI နိုင်ငံတကာလူငင်းချက်နာခွင့်အဖွဲ့ကြီးရဲ့ထုတ်ပေါ်ချက်အရဆိုရင်မြန်မာစစ်တပ်ကိုတိုက်ရိုက်ငွေလူနန်းတာတွေရှိခဲ့ပါတယ်သူတို့လူဒန်းတဲ့အချိန်ကလည်းရိုဟင်ဂျာရွာတွေနဲ့အရက်သားတွေကိုမြန်မာစစ်တပ်ကတိုက်ခတ်အပြီးမှာပါဒါကိုကြည့်ရင်ကုမ္ပဏီဟာမြန်မာစစ်တပ်ကိုငွေကြေးအရအတော်လေးထောက်ပံ့ခဲ့တယ်ဆိုတာရှင်းပါတယ်
ဒါကြောင့်ဂျပန်ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံကိုတွားရောက်ရင်းနှီးမြှုပ်နှံရမှာစစ်တပ်ပိုင်စီးပွားရေးကုမ္ပဏီတွေကိုအဓိကရှောင်ရှားတင်ကြောင်း Simon Billiness ကအခုလိုပြောပါတယ်
။ We know that you know Japanese companies are interested in investing in Burma and
ဂျပန်ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံဖို့စိတ်ဝင်စားနေကြတယ်ဆိုတာကျွန်တော်တို့သိပါတယ်။အနောက်နိုင်ငံကုမ္ပဏီတွေလို့မဟုတ်ဘဲမြန်မာစစ်တပ်ပိုင်စီးပွားရေးကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ကိုင်ဖို့အလားအလာရှိနေတာပါ။တကယ်လို့သာသူတို့အနေနဲ့မြန်မာစစ်တပ်ပိုင်းကုမ္ပဏီတွေနဲ့ပူးတွဲလို့လုပ်မယ်ဆိုရင်သူတို့ကုမ္ပဏီတွေရဲ့လုပ်ငန်းတွေနဲ့အကုန်သိခါအန်ဒရယ်ရှိနေတယ်ဆိုတာကျွန်တော်တို့အသိပေးချင်တာပ
ါအခုလိုမြန်မာစစ်တပ်ပိုင်းကုမ္ပဏီနဲ့ဖက်ဆက်လုပ်ကိုင်မှုကိုအဆုံးသတ်စေရေးဖိအားပေးလှုပ်ရှားမှုနဲ့ပတ်သက်လို့ VOA ကကီရင်အချီဘွန်ဘီယာကုမ္ပဏီကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဒီသတင်းရေးသားပြီးချိန်ထိအကြောင်းပြန်ကြားတာမရှိသေးပါဘူးရှင်ဟုတ်တယ်ခုနှစ်နေနဲ့ခင်ဗျာမြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။ရခိုင်ပြည်နယ်ကလက်ရှိအခြေအနေတွေကိုအစိုးရတာဝန်ရှိသူတွေအနေနဲ့လစ်လျူမရှုထားဘဲပြည်သူတွေရဲ့လိုအပ်ချက်တွေကိုတာဝန်ယူဖြည့်ဆည်းပေးနိုင်ဖို့အတွက်အချက်၅ချက်ပါဝင်တဲ့သဘောထားထုတ်ပြန်ချက်တစ်စောင်ကိုရခိုင်လူငယ်မျိုးဆက်သစ်ဂွန်ရက်ကမနေ့ကထုတ်ပြန်လိုက်ပါတယ်။ VOA သတင်းတောက်စုစုကနေပြီးတော့မေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်အတွင်းအင်တာနက်ဖြတ်တောက်ခံရတဲ့နေရာတွေထဲကကျန်ရှိတဲ့မြို့နယ်တွေကိုပြန်ဖွင့်ပေးဖို့စစ်ပေးရှောင်ပြည်သူတွေကိုအစိုးရကအပြည့်အဝကူညီပံ့ပိုးပေးဖို့အပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီကိုခွင့်ပြုပေးဖို့စတဲ့အချက်တွေပါဝင်တဲ့တောင်းဆိုမှု၅ချက်ကိုရခိုင်လူငယ်အဖွဲ့ပေါင်း19ဖွဲ့ပါဝင်တဲ့ရခိုင်လူငယ်မျိုးဆက်သစ်ကွန်ရက်ကထုတ်ပြန်ခဲ့တာပါရခိုင်ပြည်နယ်ကစစ်ပေးရှောင်စခန်းတွေမှာနေထိုင်သူ6000ကျော်ရှိနေပြီးနီးစပ်ရာရွာတွေနဲ့ဘုံကြီးကျောင်းတွေမှာတော့စစ်ပေးရှောင်သူ1000ကျော်ရှိလိုနေပါတယ်သူတို့တွေအပေါ်အစိုးရရဲ့ကူညီမှုအပိုင်းကနှဲပါနေပြီးနိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီတွေကိုလည်းကန့်သတ်ပြီးခွင့်ပြုနေတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ပြည်내အစိုးရဟာအခုချိန်မှာလူမှုအတွက်အကျိုးရှိတာတွေကိုလှုံ့ဆော်ပေးဖို့လိုနေပြီလို့ရခိုင်လူငယ်မျိုးဆက်သစ်ကွန်ရက်တာဝန်ခံကပြောပါတယ်
။ကျွန်တော်တို့လူငယ်တွေအနေနဲ့ပြည်내အစိုးရကိုမြင်တာကသူတို့ရဲ့ဒီဖက်တော်မှာဆွေးနွေးချက်တွေကိုအကောင့်တွေပေါ်လှုံ့ဆော်ဖို့အတွက်ကိုနှိမ့်ခေးပြီးတော့အကောင့်တွေကလှုပ်ရမယ်ဒါတာဝန်ရှိတယ်ဆိုပေမဲ့လည်းပြည်내အစိုးရအနေနဲ့လှုံ့ဆော်မှုရှိတာဒါအရင်ကိုကျွန်တော်တို့အတွက်ဟိုစဉ်းစားစရာဖြစ်တယ်ပေါ့နော်။ဆိုတော့ဒီရခိုင်ပြည်내အစိုးရဒီရခိုင်ပြည်သူတွေကိုတာဝန်ခံပြီးတော့ကိုယ်စားပြုတာမဟုတ်ပဲသူဒီပြည်ထောင်စုအစိုးရရဲ့ခိုင်းစင်မှုအောက်မှာပဲအလုပ်လုပ်နေရတဲ့ပုံစံမျိုးတစ်ခုကိုကျွန်တော်တို့ကမြင်တယ်ပေါ့နော်
ရခိုင်ပြည်နယ်လွှတ်တော်တွင်မှလည်းပြည်내အစိုးရရဲ့လှုပ်ဆောင်မှုတွေအပေါ်အားရစရာမရှိဘူးလို့လွှတ်တော်ကိုယ်စားလှယ်တွေကြားဝေဖန်တန်တွေထွက်ပေါ်နေချိန်မှာရခိုင်လူငယ်မျိုးဆက်သစ်ကွန်ရက်အဖွဲ့ကလည်းလွှတ်တော်ရဲ့လှုပ်ဆောင်မှုတွေအပေါ်ဝေဖန်လိုက်တာဖြစ်ပါတယ်။နိုင်ငံတွင်းမှာတရားမျှတမှုနဲ့ငြိမ်းချမ်းရေးအတွက်တောင်းဆိုနေတဲ့လူငယ်တွေကိုအစိုးရကဖမ်းဆီးတရားစွဲဆိုနေတာတွေကိုရပ်တန့်ပေးဖို့လည်းဒီကွန်ရက်အဖွဲ့ဝင်တွေကတောင်းဆိုထားပါတယ်။ဆစ်ဆောင်ပြည်သူတွေရဲ့အခက်အခဲတွေကိုဆောင်ရွက်ဖို့ဟာစီမံခန့်ခွဲပိုင်ခွင့်အာဏာရှိတဲ့အစိုးရအဖွဲ့ကဖိဖိစီစီဆောင်ရွက်ပေးတင်တယ်လို့မြေပုံမြို့နယ်ပြည်내လွှတ်တော်ကိုယ်စားလှယ်ဦးမြတန်းကပြောပါတယ်
ကျွန်တော်တို့တော့တော့ကားတော်မှနော်တိုက်ပွဲဆောင်တော့ဆက်ပြီးတစ်ခါတော့လူချင်းမပါခင်တော့ရမယ်ဒီတော့ကလူချင်းတွေနဲ့မြေပြင်မှာတွားမယ်ဆိုရင်တွားလို့ရပါတယ်ဒါမှမဟုတ်ဒီတော့လေမြေပြင်အနေထောက်ကိုသိမှာပါအခုကဒီတော့ကရုံးဝော်ကနေပြီးတော့တိုက်ပွဲဆောင်တော့ဆက်ပြီးတစ်ခါတည်းအတွက်မြို့နယ်တွေကတက်လာတဲ့ဇင်းရဲပေါ်မှာပြင်နေတာပဲရှိတယ်တကယ်ရောက်မရောက်သိရမှုရှိမရှိဆိုတော့လစ်လာဆန်းကုန်းအနေပါတယ်အဲဒါကြောင့်ဒီလူတွေရဲ့လိုလားချက်ကိုခင်ဗျားအစိုးရကလုံလောက်မဖြစ်စီနေတဲ့အနေထားတွေ့ရပါတယ်
မိုးမကြမီကာလမှာစစ်ပေးရှောင်တွေအတွက်မိုးကာကာယံပေးဖို့စားနပ်ရိက္ခာလုံလုံလောက်လောက်ထောက်ပံ့ပေးဖို့ကိုအစိုးတင်သွင်းခဲ့ပေမဲ့အဲ့ဒီအပေါ်ဆောင်ရွက်ပေးမယ်ဆိုတဲ့ပြည်내အစိုးရရဲ့အာမခံချက်တွေကတော့အကောင့်ထဲမဖော်နိုင်သေးဘူးလို့ဘူးတိတောင်မြို့နယ်ပြည်내လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကလည်းပြောပါတယ
်ကျွန်တော်တို့အနေနဲ့ကလည်းကျွန်တော်တို့အစိုးရကိုအားမရမှုတွေရှိပါတယ်အခုကျွန်တော်တို့မှသူက60ကျော်လောက်ဖြစ်တော့ပါပြီဒါပေမဲ့ခီချီမီမီအောင်တွေပေါ်ဆော်ရွက်တော်တော့ကျွန်တော်တို့မတွေ့ရသေးတာကတော့တိကျဖြစ်ပါတယ်အဲ့ဒီအတွက်ကြောင့်ကျွန်တော်တို့အားမရပါဘူးသူတို့ကမိမိရဲ့လုတ်ပိုက်ခွန်းကိုမတုံးပဲပုံမှန်260တိပါအရာပဲသူတို့ကအလုံးလုံးနေတဲ့အတွက်ကြောင့်ဒါတွေဟာလေအာနိခက်တခုတော့ရှိတာဖြေကောက်ဖြစ်နိုင်ပါတယ
်ရခိုင်ပြည်နယ်စစ်ပေးရှောင်အရေးနဲ့ပတ်သက်ပြီးပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဦးမြတ်တန်းနဲ့ကမ္ဘာ့ကုလသမဂ္ဂကိုယ်စားလှယ်ရုံးငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးအကြံပေးပုဂ္ဂိုလ်မစ္စတာပီတာဘာဝစ်တို့ကအောက်တိုဘာလ9ရက်နေ့တုန်းကအလို့သဘောတွေ့ဆုံဆွေးနွေးခဲ့ကြပါတယ်လက်ရှိမြေပြင်အနေအထားမှာတော့ပြည်내အစိုးရရဲ့ဆောင်ရွက်မှုတွေဟာပြည်သူတွေအတွက်ထိရောက်မှုမရှိဘူးလို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကဝေဖန်ထောက်ပြနေကြပါတယ်ရှင
်။ VOA သတင်းတောက်စုစုပါရှင်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုကြားရမှာပါ။ သမ္မတဒေါ်နယ်ထရန့်ကိုတရားစွဲနိုင်ရေးအောက်လက်တော်စုံစမ်းရေးကော်မတီရှေ့မှောက်အဓိကတက်သေးတွေလာရောက်ထွက်ဆိုဖို့ထရန့်အစိုးရအဖွဲ့ကပိတ်ပင်တာနဲ့အတူလိုအပ်တဲ့စာရဲစာရန်တွေရဖို့ပါကြံ့ကြာနေတဲ့ကြားကပဲအတိုက်ခံဒီမိုကရက်တီကတရားစွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုတွေဆက်လုပ်နေပါတယ်။ဒီအကြောင်း VOA သတင်းတောက်ဂျင်မဲလွန်ပေးပို့ထားတဲ့သတင်းကို .k မျိုးသက်ကပြောပြမှာပါရှင်
။ဒီမိုကရက်တီရဲ့စုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးသမ္မတအင်ဗျူမှာတော့သမ္မတဒေါ်နယ်ထရန့်ကအခုထိခုခံကာကွယ်ပြောဆိုနေစေပါ
။ What they did to this country is unthinkable.And it's lucky that I'm the president because I guess I
think ဘောဒရလုံးဆောင်မှုတွေကမတွေးဝင်စရာပါကျွန်တော်သမရဖြစ်နေလို့ကံကောင်းနေပြောရမယ်ဘာကြောင့်လဲဆိုတော့ဒါမျိုးကင်တွယ်နေတဲ့လူတိတ်မရှိဘူးလို့ပြောတဲ့လူကအများကြီးပဲကျွန်တော်ကတော့ခုထိရှင်သန်နေတုန်းလို့ပြောရမှာပါဒါဘာကြောင့်လဲသိလားဒါကတိတ်ကိုအရေးကြီးလို့ပ
ါသမရထရမ့်ကိုတရားစွဲဆိုနိုင်ဖို့အတွက်စုံစမ်းစစ်ဆေးမှုတွေလုပ်နေချိန်မှာပဲသမရကသူ့ရဲ့နိုင်ငံရေးပြိုင်ဘက်ဖြစ်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ပေါ်မှာစုံစမ်းမှုတွေလုပ်ဖို့အတွက်တခြားနိုင်ငံတွေကိုပါပြောကြားခဲ့တာပါအခုလိုသမ္မတရဲ့လှုပ်ရဟာအာဏာအလွဲသုံးစားလုပ်မှုလို့ဒီမိုကရက်တွေကမြင်ပါတယ်အောက်လွှတ်တော်စုံစမ်းရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်ကအခုလိုပြောပါတယ
် This is one of the few impeachment inquiries in the history of our country
ဒါကကျွန်တော်တို့နိုင်ငံရဲ့သမိုင်းမှာဆရာပါပါသမ္မတပေါ်တရားစွဲနိုင်ရေးစုံစမ်းမှုတွေတဲကတခုပါအဓိကကတော့သမ္မတကသူ့ပြန်ရွေးခံရရေးမဲဆွယ်မှုမှာနိုင်ငံရေးအရာအထောက်ကူရအောင်သူ့အာဏာကိုအလွဲသုံးစားလုပ်ခဲ့တာရှိမရှိနဲ့လုပ်ခဲ့ရင်ဒါဟာနိုင်ငံလုံခြုံရေးကိုထိခိုက်မှုရှိမရှိစုံစမ်းတာပ
ါသမ္မတထရမ့်ကတော့သူ့အနေနဲ့ဘာမှမမလုပ်ခဲ့သလိုအာဂရီလိုက်စားမှုတိုက်ဖျက်ရေးအတွက်ဥတီတာပဲဖြစ်ပြီးနိုင်ငံရေးပယောကမပါဘူးလို့ဆိုပါတယ်Republican အမတ်တွေကလည်းတရားစွဲဆိုဖို့အတွက်လှုပ်ဆောင်မှုမှန်သမျှကိုလက်မခံဘဲသမ္မတဘက်ကလည်းခုခံကာကွယ်နေကြပါတယ်။ဒါပေမဲ့အောက်လွှတ်တော် Democrat တွေကတော့ American မှာ Trump ကိုတက်တက်အချိန်မြောက်တရားစွဲဆိုခံရတဲ့သမ္မတဖြစ်လာအောင်ဦးတည်ပြီးလှုပ်ဆောင်နေကြတယ်လို့တရားရေးသုံးသပ်သူ Paul Schiff Bowman ကပြောပါတယ်
။ These are extraordinarily serious allegations.I'm not sure there's ever been a
ဒါရီကလွန်လွန်ကြီးမားတဲ့ဆွဆွဲမှုကြီးတွေပါသမရတယောက်ကသူ့ရဲ့နိုင်ငံရေးဆိုင်ရာအောင်မြင်မှုရဖို့အတွက်နိုင်ငံခြားရေးမူဝါဒကိုသုံးချရဲဆိုတာမျိုးကျွန်တော်တို့အမေရိကန်သမိုင်းတစ်လျှောက်မှရှိခဲ့ပေမထင်ပါဘူ
းတရားစွဲဆိုနိုင်ရေးအတွက်အောက်လွှတ်တော်ကပထမခြေလှမ်းတည့်ရပါလို့ Brookings State Bank က William Galston ကပြောပါတယ
် If there are articles of impeachment voted in the House of Representatives which in the US
တရားစွဲဆိုနိုင်ရေးလုပ်တော့မယ်ဆိုရင် American ပြည်ထောင်စုမှာချထားတဲ့စနစ်အရတရားစွဲဆိုသူပုံစံမျိုးဖြစ်လာတဲ့အောက်လွှတ်တော်အမတ်တွေကတရားစွဲဖို့မစွဲဖို့မဲခွဲဆုံးဖြတ်ကြမှာပါ။ဒါပေမဲ့ American ပြည်ထောင်စုရဲ့အထက်လွှတ်တော်ကတကယ့်တရားသူကြီးအနေထားမှာရှိသေးတာဖြစ်ပြီးအဲ့ဒီမှာအများစုအမတ်၃ပုံ၂ပုံကသမ္မတထရမ့်ကိုယာထူးကဖယ်ရှားဖို့လုပ်နိုင်ပါတယ်
။တကယ်လို့တရားစွဲဆိုဖို့အတွက်လှုပ်လာမယ်ဆိုရင်လည်းအထက်လွှတ်တော်မှာက Republican ကအများစုဖြစ်နေတာကြောင့်သမ္မတဘက်ကတိတ်စိတ်မပူပါဘူ
း And then we'll get it to the Senate if we're going to win the Republicans have been very
ဒီလိုဖြစ်လာရင်လည်းအထက်လွှတ်တော်ကိုပဲရောက်လာမှာမို့ကျွန်တော်တို့ပဲနိုင်မှာပါ Republican တွေကတိတ်ကိုစီးလုံးကြပါတယ်ဒါဟာကျွန်တော်တို့နိုင်ငံသမိုင်းမှာအကြီးမားဆုံးရည်ရွယ်ချက်ရှိရှိဝိုင်းပြီးတိုက်ခိုက်မှုပ
ါသမ္မတကိုအပြစ်ရှိကြောင်းနဲ့သမ္မတတာဝန်ကနေဖယ်ရှားနိုင်ဖို့အတွက်အထက်လွှတ်တော်မှာအမတ်၃ပုံ၂ပုံဖြစ်တဲ့အမတ်တရားရဲက68ဦးမဲပေးပြီးဆုံးဖြတ်မှာဖြစ်ပါတယ်ဒါဟာလက်ရှိတည်ထားသလောက်ဆိုဒီမိုကရက်တစ်အတွက်တိတ်ကိုခက်ခဲတဲ့အလုပ်တစ်ခုလို့လဲဝီလျံဂယ်စတန်ကပြောပါတယ
် That would mean that 20 Republican senators out of 53 would have to join with the Democrats
ဆိုလိုတာကအထက်လွှတ်တော် Republican အမတ်53ယောက်ထဲက20လောက်ကဒီမိုကရက်တစ်နဲ့ပေါင်းမှဖြစ်နိုင်မဲ့ကိစ္စမို့အခုတွေ့နေရတာထက် Republican အတော်များများသွားပြီးဒီမိုကရက်တစ်နဲ့ပေါင်းဖို့လိုပါတယ
်အထက်လွှတ်တော်အထိရောက်ခဲ့တဲ့နောက်ဆုံးတရားစွဲဆိုမှုကို1996ခုနှစ်ကကျုံခဲ့ရတာဖြစ်ပြီးအဲ့ဒီတုန်းကသမ္မတဘီလ်ကလင်တန်ကိုမော်နက်စကယ်လူဝင်းစကီနဲ့ဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်ပြီးအပြစ်မရှိကြောင်းဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်
။ဒေါက်ခင်မျိုးသက်ပြောပြသွားတာပါ။ကျမတို့မကြာခင်မှာတော့ဒုတိယပိုင်းနိုင်ဝဲအစီအစဉ်ကိုဆက်လက်တင်ဆက်မှာပါရှင်။ဗုဒ္ဓဖူးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိဆက်လက်တင်ဆက်နေပါတယ်။ကျမတို့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါရရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒ ုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီတိဆက်လက်ထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍကိုတင်ဆက်တဲ့အခါမှာတော့
ဒီလိုအစိုးရဆိုပြီးဖြစ်နေပြီမြန်မာတကယ်အာနာကိုကင်ဆယ်တဲ့နေရာမျိုးမှာဒီတက်မတော်ရဲ့ပါဝင်မှုအာနာ
ဒါကတော့လက်ရှိ NLD အယက်သားအစိုးရလက်ထက်လူခွင့်ရေးရှုထောင့်ပြောင်းလဲသွားသလားဆိုတဲ့ခေါင်းစဉ်နဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။နနခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းထုံးလွင်ပေးဦးမှာပါ။အခုတော့ကမ္ဘာသတင်းစာမျက်နှာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအာပေါ်မပြတ်ကိုကျော်ကျော်သိန်းနဲ့ကိုရဲမင်းထွန်းတို့ကကောက်နှုတ်တင်ပြမှာပါရှင်
။အိန္ဒိယမြန်မာနိုင်ငံမှာခွေးဥပြင်ရောဂါတိုက်ဖြစ်ရေးအတွက်အိန္ဒိယနိုင်ငံကခွေးဥပြင်ရောဂါကာကွယ်ဆေးအရေးအတွက်1,000ကျော်ပေးအပ်ကူညီခဲ့တဲ့အကြောင်းအိန္ဒိယနိုင်ငံမွန်ဘိုင်းမြို့အခြေစိုက် DNA သတင်းဌာနရဲ့အွန်လိုင်းသတင်းတစ်ပုဒ်မှာရေးထားပါတယ်။မြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်ယုံဒုတိယအကြီးအကဲဒေါက်တာဆူမစ်ဆက်ကစေတူရဒနာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာဇော်သန်းထွန်းကိုအဲ့ဒီခွေးဥပြံကာကွယ်ဆေးတွေလွှဲပြောင်းပေးခဲ့တယ်လို့အိန္ဒိယတန်ယုံရဲ့ထုတ်ပြန်ချက်တစ်ခုကိုကိုးကားပြီးသတင်းမှဖော်ပြထားပါတယ်။မြန်မာနိုင်ငံကဆရာဝန်တွေနဲ့အရေးပေါ်ကျန်းမာရေးလူသားတွေအတွက်စွမ်းရည်မြင့်တင်ရေးဆိုင်ရာအစီအစဉ်တွေကိုလည်းအိန္ဒိယဆေးဘက်ဆိုင်ရာသုတေသနကောင်စီ ICMR ရဲ့အကူအညီနဲ့လှုံ့ဆော်ပေးဖို့စီစဉ်ထားတယ်လို့လည်း DNA သတင်းမှရေးထားပါတယ်။ဆေးဝါးထုတ်လုပ်ရေးကဏ္ဍမှာအိန္ဒိယနိုင်ငံဟာအကြီးအသေးမြင့်ကာကွယ်ဆေးတွေကိုတင့်တင့်မြတ်တာတဲ့ဈေးနှုန်းနဲ့ရောင်းချပေးနေတဲ့ထိပ်တန်းနိုင်ငံတခုအဖြစ်သတ်မှတ်ခံထားရတယ်လို့သတင်းကဆိုပါတယ်။မြန်မာနိုင်ငံကိုအိန္ဒိယနိုင်ငံကပေးနေတဲ့ကျန်းမာရေးဆိုင်ရာအကူအညီတွေထဲမှာရန်ကုန်ကလေးဆေးရုံနဲ့စစ်တွေဆေးရုံကြီးတို့ကိုအဆင့်မြင့်တင်တာနဲ့မုံရွာမှာဂရင်းနေရာဆက်အမျိုးသမီးဆေးရုံတခုတိစောက်ပေးနေတာတွေလည်းပါဝင်တယ်လို့ DNA သတင်းမှာဖော်ပြထားပါတယ်။
ဆက်လက်ပြီးအော်တိုဘာလ၈ရက်နေ့ရက်စွဲနဲ့ asia.nikkei.com website မှာရွှန်းဆိုရေးသားထားတဲ့မြမအရေးတရုတ်နိုင်ငံကနိုင်ငံရေးကြိုးတန်းပေါ်ရှောက်လန်းနေ China Walks Political Tightrope in Myanmar ဆိုတဲ့ခေါင်းစဉ်ပါသတင်းဆောင်မကနေကောက်နှုတ်တင်ပြလိုပါရယ်။အရင်ကတရုတ်နိုင်ငံနဲ့မြမစစ်တပ်ရင်းနှီးတဲ့ဆက်ဆံရေးရှိတာကိုထောက်ရှုပြီးစဉ်းစားမယ်ဆိုရင် NLD ပါတီအာဏာရတာပြီးနောက်ပိုင်းမြမတရုတ်ဆက်ဆံရေးကချောချောမွေ့မွေ့ရှိနေတာအဟောစရာပါလို့ဆိုပြီးစာချုပ်ရေးသားထားပါရယ်။မြန်မာနိုင်ငံကသဘာဝတရားစတာကန္တာမှာတရုတ်နိုင်ငံရဲ့ရည်ရွယ်ချက်နဲ့အမှုကြောင့်မကြေမနပ်ဖြစ်မှုတွေလည်းရောပါသွားနေပါတယ်။ဒါရွန်ဂျာဒုက္ခတဲ့အရေးကြောင့်အနောက်ကမ္ဘာနဲ့ဝေးကွာသွားတဲ့အချိန်ဒေါက်ဆန်ဆွတ်ကြီးရဲ့လက်တွေ့ကြတဲ့မူဝါဒကြောင့်ဖြစ်တယ်လို့ရေးသားထားပါတယ်။ NLD ဆိုရကတရုတ်ပြည်မှာစီးပွားရေးဇင်းကြံကိုလမ်းဖွင့်ပေးခဲ့တယ်လို့တရုတ်နိုင်ငံကလည်း190ကျားပြည်တွင်းစစ်မှာအပြည့်သဘောကူညီဆောင်ရွက်ပေးနေကြောင်းအရှေ့တောင်အရှကတရုတ်နိုင်ငံရမားပြည်ဟာမြောက်အခြေစိုက်စခန်းတစ်ခုအဖြစ်မြန်မာနိုင်ငံဟာတရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုပြသတဲ့စာနာပြင်ပြမှုရဲ့ပြည်ဝကောင်တစ်ခုဖြစ်ကြောင်းရေးသားထားပါတယ်။ဒါပေမဲ့တရုတ်နိုင်ငံကလက်ရှိမြန်မာနိုင်ငံရေးနဲ့ရှိနေတဲ့အတိုင်းအထိုက်အလျောက်ဆက်သွားနိုင်မယ်ဆိုရင်တော့စဉ်းစားရမယ့်အချက်တွေရှိလာမှာလို့ဆိုပါတယ်။လက်ရှိလွတ်တော်အတွင်းဆွေးနွေးချက်တွေမှာအခြေခံဥပဒေပြောင်းလဲရေးကိစ္စမြန်မာစစ်တပ်ရဲ့ကုမ္ပဏီ25ရာခိုင်နှုန်းဖယ်ရှားရေးကိစ္စတွေပါဝင်နေကြောင်းဒီဆွေးနွေးချက်တွေကြောင့်မြန်မာစစ်တပ်ကငြိမ်းချမ်းရေးနဲ့ရိုရင်ဂျာရေးပို့ပြီးသဘောထားတက်မှလာရင်တရုတ်ရဲ့အကျိုးစီးပွားကိုထိခိုက်မှာကိုလည်းတရုတ်နိုင်ငံကစိုးရိမ်နေတယ်လို့ဆိုပါတယ်။တရုတ်နိုင်ငံဟာမြန်မာပြည်ပြင်ပြောင်းလဲရေးကိုဖြည်းဖြည်းချင်းသာလုပ်စီခြင်းနဲ့ဆန္ဒကိုထုတ်ဖော်ပြောကြားထားပြီးမြန်မာနိုင်ငံမှာအရတားကစစ်တပ်ကိုအုပ်ချုပ်ရေးနဲ့လူခွေရေးချိုးဖောက်မှုတွေအရေးယူဖို့ကိစ္စတွေအစားမြန်မာစစ်တပ်ကိုချော့မော့နားချတင်တယ်လို့တရုတ်နိုင်ငံကယူဆထားကြောင်းရေရှည်မှာဒါဟာတရုတ်နိုင်ငံအတွက်မကောင်းကြောင်းရေးသားထားပါတယ်။ထိတ်ကုတ်မှုမရှိဖိအားမပေးဘဲနဲ့ဆုလက်ပေးတာတခုတည်းနဲ့မြန်မာစစ်တပ်ပြောင်းလဲမယ်လို့ထင်ရင်တော့လှည့်စားခံယုံမားလွန်နေတာပါတဲ့။မြန်မာစစ်တပ်ကိုမရေးမြိုင်ထောက်ခံနေတာဟာရေရှည်မှာပေးဆက်ရမှာတွေတိတ်များမယ်ဆိုတာတရုတ်တို့နားလည်ဖို့လိုပါတယ်တဲ့။အခုတော့မြန်မာနိုင်ငံကတရုတ်ရဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့ရွေးကောက်ပွဲမှာဆွေးနွေးစရာကိစ္စတခုအထိတော့ဖြစ်မလာသေးပါဘူး။ NLD အစိုးရကလည်းတရုတ်လုပ်ငန်းတွေအပေါ်သတိထားနေပါတယ်။ ကြောက်ဖြူစီမံကိန်းမှာတရုတ်ရင်းနှီးမြှုပ်နှံမှုကို80ရာခိုင်နှုန်းထိရှော့ချထားတယ်လို့ပြည်ဆောင်စီမံကိန်းလည်းအခုထိဇက်မျောနေတော့ပါပဲလို့ဆိုပါရယ်။အမေရိကန်ရဲ့အကြံဉာဏ်ကိုယူပြီးမြန်မာနိုင်ငံဟာစီးပွားရေးဈေးညံစီမံကိန်းတွေကိုရှော့ချပစ်ခဲ့လို့တရုတ်ဘက်ကမချေနှက်ဖြစ်နေပေမဲ့လည်းအခုအခါမှာတော့မြန်မာနိုင်ငံရဲ့ခိုင်မာတဲ့ခြေကပ်မှုပုံစံကိုတရုတ်တို့လက်ခံနေပြီလို့ဆွေးသားထားပါရယ်။ဒဇက်လုံချိုရေးဆိုတဲ့တရုတ်တို့ရဲ့အကျိုးစီးပွားကိုမထိခိုက်သေးဖြင့်တရုတ်တို့ကလက်ခံနေပါပါလို့ဆိုပါရယ်။ချုံကုံပြောရရင်တော့တရုတ်တို့မြန်မာနိုင်ငံပေါ်ပို့ပြီးအစမ်းတကြယ်နားလည်လာကြောင်းပြသနေတယ်လို့တစ်ဖက်သက်ဖိအားပေးရင်ပြန်ကန်လိုက်မယ်ဆိုတဲ့သင်ခန်းစာရရှိခဲ့ပြီးပို့ပြီးမြတ်တက်တဲ့တန်တမာရေးရလမ်းကြောင်းကိုပြန်သွားခြင်းနဲ့မြန်မာနိုင်ငံရဲ့ဆန္ဒကိုလည်းလက်ခံလာနေပြီလို့ဆိုပါတယ်။ဒါကြောင့်ဒီအချိန်ကစလို့မြန်မာပို့ချုပ်တွေကိုထိန်းဖို့တရုတ်တို့အနေနဲ့ဩဇာအာဏာကိုသုံးဖို့စဉ်းစားသင့်ပြီးစံနမူနာတစ်ခုအနေနဲ့မြန်မာစစ်တပ်ကိုအကူအညီပေးနေတာတွေကိုပြန်လည်သုံးသပ်စဉ်းစားသင့်ကြောင်းရေးသားထားကြပါခင်ဗျာ
။ကိုကျကျသိန်းနဲ့ကိုရဲမင်းထွန်းတို့ကတင်ဆက်ခဲ့တာပါ။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။ဒေါ်လာလတန်ကတင်ဆက်ထားပါတယ်ရှင်။
ဒီမြင်တင်ပြမယ် idiom အသုံးကတော့
whistle blower
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက w h i s t l e whistle ကကျမတို့မြန်မာအခေါ် whistle b l o w e r blower က b l o w blow ဆိုတဲ့ကိရိယာဖြစ်တဲ့မှုတ်တယ်ဆိုတဲ့အဓိပ္ပာယ်ရတဲ့စကားကလာပြီးတော့ b l o w e r blower ကတော့မှုတ်သူပေါ့ရှင်စကွိုက်ကလုံးရဲ့ဓာတ်ရိုက်အသေးပဲကတော့ဖီစီမှုတ်သူပေါ့ဒီစကားဆင့်တဲ့လာတာကတော့တစ်ချိန်ကအင်္ဂလိပ်ရဲတွေစီကလို့ဆိုပါတယ်ဥပဒေချိုးဖောက်ရာရောက်တဲ့လောက်ရမျိုးကျွလွန်နာကိုတွေ့ရင်အနည်းတစ်ပိုက်ရှိလူတွေရောတခြားရဲတွေရောတိနိုင်အောင်လို့တနည်းအန်ဒီယေကိုအတိပေးနိုင်အောင်ဖီစီတာမှုတ်ပြီးသတိပေးရာကဒီအသုံးဆင့်တဲ့လာတယ်လို့ဆိုပါတယ်အီဒင်းဆိုတဲ့သဝိုက်အသေးပဲကတော့ဒီနေရာမှာလူတူအဖွဲ့စည်းတရလုံငန်းကွင်စသဖြင့်မှာဥပဒေချိုးဖောက်ရာရောက်တဲ့လောက်ရမျိုးကျူးလွန်နေတာမျိုးအဂတိလိုက်စားတာမျိုးပြည်သူဘာသာငွေအလွဲသုံးစားလုပ်တာမျိုးအလဟတဖြုံးတီးပစ်တာမျိုးကျန်းမာရေးလုံခြုံရေးစသဖြင့်ဆိုင်းယားစီးမြင့်တွေချိုးဖောက်တာမျိုးစသဖြင့်မလုတ်တင်မလုတ်ထိုက်မလုတ်အပ်တဲ့လောက်ရမျိုးလုပ်နေတာကိုတွေ့လို့သက်ဆိုင်ရာကိုတာဝန်တိတိအကြောင်းကြားတိုင်ကြားတာမျိုးသက်ဆိုင်ရာအာဏာပိုင်ကိုယ်တိုင်ကကျူးလွန်နေတာဆိုရင်သတင်းမီဒီယာစသဖြင့်ကိုအတိပေးအကြောင်းကြားတာမျိုးဖြစ်တဲ့အသိစိတ်ရှိရှိနဲ့ပြုလုပ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။တကယ်လို့လေအများအားဖြင့်ကို့အထက်အရာရှိကကျူးလွန်နေတာမျိုးဆိုရင်ပြောကြည့်ပေးမယ်လေမပြောရတာကို့ကိုပြန်ပြီးတနည်းလေမဲမှအေးယူခံရမှာမို့အမှန်ကိုသိရတဲ့မျိုးသိထားတာတွေလည်းရှိနိုင်ပါတယ်။ဒါကြောင့် whistle blower ဖြစ်နိုင်ဖို့ကအသိစိတ်ရှိဖို့နဲ့တတ်သိရှိဖို့လိုတယ်လို့တခါတရံလဲလောက်ချမ်းတိုင်တန်းတာမျိုးမဖြစ်တင်ဘူးလို့သတိပေးချင်ပါလေအမေရိကန်ဆူရလုပ်ငန်းခွင်မှာတော့အသိစိတ်နဲ့တိုင်တန်းတာမျိုးဆိုရင်အဲ့ဒီ whistle blower ဟာလက်တုံပြန်ကြည့်မခံရလေအောင်ဥပဒေအရအကာအကွယ်ပေးထားခြင်းလေးခံရပါလေ whistle blower နဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John told me he is the whistle blower in reporting his boss's misconduct in the office.I guess his conscience made him do it.
ဆရာသမားယုံမှမတော်တရားတွေလုပ်နေတဲ့အကြောင်းသက်ဆိုင်ရာကိုအတိပေးတိုင်ကြားခဲ့တာသူပါပဲလို့ဂျွန်ကကျွန်တော်ကိုပြောပြခဲ့တယ်။အတိစိမ့်ကြောင့်မနေနိုင်လို့သူအဲ့ဒီလိုလှုပ်လိုက်တာပဲလို့ယူဆရပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ John told me he is the whistleblower in reporting his boss's misconduct in the office. I guess his conscience made him do it.
တခုခုတရားမဝင်တာစီမင်းချိုးဖောက်တာအလွဲသုံးစားလုပ်တာမျိုးလုပ်နေတာကိုကို့အသိစိတ်ကြောင့်တက်ဆိုင်ရာကိုအတိပေးအကြောင်းကြားတယ်ဆိုရင်အဲ့ဒီလူကိုဘယ်လိုပြောမလဲ
whistle blower
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုနားဆင်ခဲ့ရတဲ့ဒေါ်လာလတန်ရဲ့ American သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOE မြန်မာပိုင်းရုပ်တံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါတယ်ရှင်။အခုတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုတင်ဆက်မှာပါ။ဒီတစ်ပတ်အတွက်တော့လက်ရှိ NLD ရတအစိုးရလက်ထက်လူခွင့်ရေးရှူတော့ပြောင်းလဲသွားသလားဆိုတဲ့ခေါင်းစဉ်နဲ့ကိုသားညိုဦးကစီစဉ်တင်ဆက်ဆွေးနွေးထားပါတယ်ရှင်။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလီလိုင်းစီစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လူခွင့်ရှူတောင်းလူခွင့်အမြင်နဲ့ပတ်သက်လို့မြန်မာနိုင်ငံမှာပြောင်းလဲမှုတစ်စုံတစ်ရာရှိပြီလားဆိုတာပါမြန်မာနိုင်ငံဟာစစ်ဆုရလက်ထက်တစ်လျှောက်လုံးမှာလူခွင့်အခြေအနေနဲ့ပတ်သက်ပြီးတော့ဒီကုလသမဂ္ဂနဲ့နိုင်ငံတကာမျက်နှာစာတွေမှာစစ်ဆုဝဝဝေဖန်ပစ်တင်တာတွေခံခဲ့ရဘူးပါတယ်အခုဒီရွေးကောက်ပွဲနဲ့တက်လာတဲ့ NLD အယက်သားအစိုးရလက်ထက်မှာဆိုရင်လေလူခွင့်ကိစ္စဟာတကြော့ပြန်ပြီးတော့လူပြောများစရာဖြစ်လာတာမို့လို့အခုဒီကျင်းပနေတဲ့ကုလသမဂ္ဂထူထူညီလာခံတတိယကော်မတီမှာမကြခင်ဆွေးနွေးဆုံးဖြတ်ချက်တွေချစရာရှိနေပါတယ်။လူခွေနဲ့ပတ်သက်လို့တစ်ချိန်လုံးပြောဆိုလာခဲ့ကြသူတွေကအခုအစိုးရအာဏာယူလာတဲ့အချိန်မှာလူခွေအပေါ်မှာအမြင်ပြောင်းသွားသလားဒါမှမဟုတ်အယက်သားအစိုးရရဲ့လုပ်ပိုင်ခွင့်မဲ့နင်းနေလို့လားဒါကိုကျွန်တော်တို့သုံးသပ်ဆွေးနွေးသွားမှာဖြစ်ပါတယ်။ပြည်တိုင်းဆွေးနွေးပြီးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ Equality မြန်မာညီမျှချင်းမြန်မာကအမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းဖြစ်ပါတယ်။ဦးအောင်မျိုးမင်းကဆိုလို့ရှိရင်1988လှုပ်ရှားမှုတွေကပါလာခဲ့သူဖြစ်ပြီးတော့လူခွင့်လှုပ်ရှားမှုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဦးဆောင်တက်ကြွလှုပ်ရှားသူတူဖြစ်ပါတယ်။နောက်တူကလည်းလားတူပါပဲလူခွင့်နဲ့ပတ်သက်လို့ဦးဆောင်တက်ကြွလှုပ်ရှားသူလူငယ်မျိုးသမီးခေါင်းဆောင်တူဖြစ်ပါတယ်။ Action Committee for Democracy and Development ကမတ်တင်စာရှင်းလင်းရေးဖြစ်ပါတယ်။နှစ်ဦးစလုံးလီလိုင်းပေါ်ကိုရောက်နေပါပြီ။ကျွန်တော်အရင်ဆုံးဦးအောင်မျိုးမင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာပြောရမယ်ဆိုရင်လက်ရှိအာဏာရနေတဲ့ NLD အစိုးရတွေပဲဖြစ်ဖြစ်လွှတ်တော်အမတ်တွေပဲဖြစ်ဖြစ်အတော်များများကတစ်ချိန်တုန်းက1988လှုပ်ရှားမှုကနေပြီးတော့ဖျက်ဆီးခဲ့ကြတယ်လူခွင့်ရေးဒီမိုကရေစီရေးကိုတစ်ချိန်လုံးတောက်လျှောက်ပြောဆိုလာကြတဲ့သူတွေဖြစ်ပါတယ်ဒါပေမဲ့အခုအချိန်ဒီမှာ NLD အစိုးရတက်လာတဲ့အချိန်မှာလူခွင့်နဲ့ပတ်သက်လို့တော်တော်လေးဝေဖန်ခံရတယ်ကြုံရပါပြီအဲ့တော့အခုတက်လာတဲ့အစိုးရအာဏာယူလာတဲ့အချိန်မှာလူခွင့်နဲ့ပတ်သက်ပြီးတော့အမြင်ပဲပြောင်းသွားကြတာလားဒါမှမဟုတ်သူတို့ရဲ့လုပ်ပိုင်ခွင့်ပဲဒီစစ်တပ်ကိုမကြုံလုံနိုင်မဲနဲ့လုတ်ပိုင်ခွင့်နင်းနေလို့လားကော်မျိုးမင်းရဲ့သုံးသက်ချက်အရင်ဆုံးသိကြပါလားခင်ဗျဟု
တ်ကဲ့နိုင်ငံတကာကတော့မြန်မာနိုင်ငံရဲ့လူခွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂကပြောခဲ့တာအခုမှမဟုတ်ပါဘူး1992ခုနှစ်တည်းကကုလသမဂ္ဂအချုပ်အခြာမီလာခံမှာကျွန်တော်တို့မြန်မာနိုင်ငံနဲ့ပတ်သက်တဲ့သုံးချက်ချက်ချမှတ်ခဲ့တယ်လို့လူခွေရေးကောင်စီမှလည်းအထူးစုံစမ်းစစ်ဆေးရရှိခန့်အပ်ပြီးတော့လှုပ်ဆောင်နေတာကျွန်တော်မြန်မာနိုင်ငံသက်တမ်းအစီအစဉ်ဖြစ်ပါတယ်ဒါပေမဲ့အခုနောက်ပိုင်းမှာ NLD အစိုးရတက်လာတဲ့နောက်ပိုင်းမှာတော့လူခွေကိစ္စကိုအရင်ကတည်းကပုံမူပြီးနိုင်ငံတကာကပြောဆိုလာတွေ့ရတယ်။အဲဒီအချက်မှာကျွန်တော်နှစ်ချက်လောက်ကျွန်တော်ထုတ်ပြခြင်းပဲဗျ။တစ်ချက်ကတော့ဒီနိုင်ငံတကာကအရင်တော့စစ်အစိုးရလက်ထက်ကနေအယက်သားအစိုးရအထူးသဖြင့်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ဒီမိုကရေစီနည်းလမ်းအရနောက်တက်လာတဲ့အစိုးရရဲ့နောက်တကကဘာလုံးကလေးစားရတဲ့အစိုးရတက်လာတဲ့အခါမှာအရင်တော့ကတည်းကလူခွေလေးကိုပုံမူပြီးတော့ကာကွယ်နိုင်မယ်ဆိုတော့ညှော်လင့်ချက်အရန်ကြီးခဲ့ကြတယ်ညှော်လင့်ချက်ရန်ထားခဲ့ကြတယ်ကျွန်တော်တို့တိုင်းပြည်မှာဖြစ်နေတာကအချုပ်အခြာကတသက်အာဏာတသက်ဖြစ်နေတယ်ဒီသူအစိုးရဆိုပြီးဖြစ်နေပြီမဲ့တကယ်တမ်းအာဏာကိုကင်ဆယ်တဲ့နေရာမျိုးမှာဒီတက်မတော်ရဲ့ပါဝင်မှုအာဏာလွှမ်းမိုးမှုမကျော်လွှမ်းနိုင်တဲ့အချိန်မှာအားမလို့အားမရဖြစ်လာတယ်ညှော်လင့်ခြင်းကနေအားမလို့အားမရဖြစ်လာတဲ့အခါမှာပုံမူပြီးတော့ပြင်ပြချက်တွေဖြစ်လာအခုကတစ်ဖက်မှာလည်းအရင်တော့ကဆိုရလက်ထက်တုန်းကမြန်မာနိုင်ငံမှာဖြစ်ခဲ့တဲ့လူခွေရေးကိစ္စတွေက human rights violation လူခွေရေးချိုးဖောက်မှုတွေပြောပြီးမဲ့အခုနောက်ပိုင်းမှာဒီရခိုင်ဒေသနဲ့တိုင်းရင်းသားဒေသတွေမှာဖြစ်လာတဲ့ကိစ္စတွေကိုလူခွေတဲ့ကျော်လွန်ပြီးတော့ international crime လို့တော့သတ်မှတ်လာကြတဲ့အရာမျိုးဖြစ်လာတယ်အဲ့တော့ PR တွေကအရင်ကြီးလာတယ်အဲ့ဒီ PR တွေကိုတစ်ဖက်ကလည်းညှော်လင့်တယ်လို့တစ်ဖက်မှာလည်းဒီလိုမျိုးဒီကြမ်းရည်နဲ့ဒီအပြစ်ခက်ရဲ့စိတ်ဥတည်တဲ့ခါမှာအယက်သားအစိုးရအနေနဲ့မလူးတာမလုံတာပုံစံမျိုးဖြစ်တဲ့အခါမျိုးရှိတတ်တယ်။တခါတည်းကြလို့ရှိရင်သူတို့ရဲ့ပြောကြားချက်တွေကဟိုနိုင်ငံတကာကိုစစ်တပ်ကိုစားကာကွယ်ပေးသလိုပုံစံမျိုးပြောက်တဲ့ခါမျိုးကြောင့်ပုံမူပြီးတော့ကျွန်တော်တို့တင်ပြပြောဆိုမှုတွေအရေးယူမှုအတန်တွေပုံမူပြီးမြင့်မားလာတယ်လို့ပထမတစ်ချက်အနေနဲ့ပြောချင်ပါတယ
်။ခုနကကော်မျိုးမင်းပြောသွားတဲ့အထက်မှာလက်ရှိသူတို့ရဲ့လုတ်ပိုင်ခွင့်အခြေအနေပဲပါပါတယ်။ဒါပေမဲ့တစ်ဖက်မှာဒေါ်ဆန်းစုကြည်ကိုနိုင်ကတစ်ချိန်လုံးကမြန်မာနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့တိုင်းဒေသနဲ့ပတ်သက်ပြီးတော့သူကိုယ်တိုင်ထုတ်ဖော်ပြောဆိုခဲ့တာတွေရှိပါတယ်။ဒါပေမဲ့အခုချိန်မှာဆိုရင်တော်များဝေဖန်တာကသူစိတ်စိတ်နေနေတဲ့သဘောပေါ့နော်။နောက်တစ်ဖက်မှာလူခွင့်ကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်မှုရှင်းပြောရရင်ဦးသိန်းစိန်လက်ထက်တုန်းကမှပေးဝင်တဲ့ပူးပေါင်းဆောင်ရွက်တာတွေရှိရတယ်။ဒါပေမဲ့ energy အစိုးရလက်ထက်မှာလုံးဝပေးမှုမမှာဘူးပူးပေါင်းဆောင်မှုရှိပါဘူး။အဲ့တော့ဒီအချိန်တွေက energy အစိုးရရဲ့လူခွင့်ပေါ်အမြင်သူရဲ့ထားတဲ့သဘောထားတွေထင်ဟန်နေပါလား
။ဟုတ်ကဲ့နိုင်ငံတကာနဲ့ပူးပေါင်းမှုအပိုင်းမှာတော့အရင်ကတည်းကကျွန်တော်တို့ပုံမှန်ဆိုးွားသွားတယ်လို့ပြောချင်ပါတယ်။အရင်တုန်းကတော့ကျွန်တော်တို့လူခွေဟိုချိုးဖောက်တယ်။ဒါပေမဲ့နိုင်ငံတကာနဲ့ပူးပေါင်းမှုကရှိသေးဦးမယ်။ကျွန်တော်တို့လူခွေစုံစမ်းစစ်ဆေးအရာရှိတွေကိုခွင့်ပြုတာတွေနောက်တော့သွားပြီးတော့စုံစမ်းမှုအတွက်ဒါတွေကိုဟိုခွင့်ပြုရဲ့ပုံစံမျိုးရှိခဲ့ပြီးမယ်။အခုဆိုလို့ရှိရင်ဘာဖြစ်လာလဲဆိုတော့စုံစမ်းစစ်ဆေးမှုလုပ်ဆောင်မဲ့ အထူးဆုံးသက်စရေရရှိရောမှဗီဇာမပေးဘူးနောက်တစ်ခါမှနိုင်ငံတကာကဒါမျိုးပူးပေါင်းဆောင်ရွက်မှုမရှိတဲ့အတွက်ကြောင့်မလို့ဆက်စစ်အချက်လက်စုဆောင်းမှုကိစ္စတွေဖြစ်လာတယ်စုံတန်းစစ်ဆေးရရှိတကူးနဲ့မရတော့ဘဲနဲ့ sex finding mission ဆိုပြီးတော့အသင်းအဖွဲ့နဲ့စုဆောင်းတဲ့အရာမျိုးဖြစ်လာတယ်ဒါကလည်းအပြစ်မှမပြုဘူးဒါကဘလို့မှလက်မခံဘူးဆိုရဲပြောကြားချက်ကတော့ကျွန်တော်ကိုယ်တိုင်လည်းဒါနဲ့ပတ်သက်ပြီးတော့စိတ်မကောင်းဖြစ်မိပါတယ်ဘာကြောင့်လဲဆိုတော့ပူပေါင်းဆောင်ရွက်မှုလမ်းကြောင်းတွေကိုချထားရတာနဲ့ပူပေါင်းဆောင်ရွက်မှုမရှိခြင်းကပြက်ကွက်ခြင်းတစ်မျိုးဖြစ်တယ်ကိုယ်တိုင်မချိုးပေါက်ဝင်မဲ့လူခွေချိုးပေါက်မှုတွေကိုကာကွယ်ပေးသလိုနိုင်ငံတကာရာဇဝတ်မှုတွေကိုတစ်ဖက်ကနေကာကွယ်ပေးသလိုဖြစ်လမ်းကြောင်းကိုဥတီရဆိုတာကိုလည်းသတိပြုဖို့အတွက်အရန်ကိုအရေးကြီးတဲ့အခြေရောက်နေပါတယ်ခင်ဗျ
ာကျွန်တော်နောက်ထပ်ပြန်လည်ဆွေးနွေးမယ်မတ်တင်စာရှင်လက်ယူကိုဖိတ်ခေါ်လိုပါတယ်မတ်တင်စာရှင်လက်ယူကပြောရမယ်ဆိုရင်ဒီကြားထဲမှာပဲဒီလူခွင့်ရေးတက်ကြွလှုပ်ရှားမှုတွေကြောင့်တရားစွဲဆိုခံရတာလည်းရှိနေပါတယ်ကျွန်တော်သိရတော့အခုလက်ရှိမြန်မာနိုင်ငံမှာခေါင်းဆောင်နေတဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဒေါန်ဆန်းစုကြည်ကိုတစ်ချိန်တုန်းကလူခွင့်ရေးနဲ့ပတ်သက်လို့နိုင်ငံတကာကနေပြီးတော့ဒီ icon တယောက်အနေနဲ့မဆန်ထားစရာတယောက်အနေနဲ့တော့သတ်မှတ်ခဲ့ကြပါတယ်အဲ့တော့ဒေါန်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့မတ်တင်စာရှင်လက်ယူအနေနဲ့ဘလူးမျောလင်းခဲ့တယ်ဘလူးသဘောထားခဲ့တယ်ဒါပေမဲ့ဒီနေ့အချိန်ကာလမှာကြုံနေရတဲ့လူခွင့်အခြေအနေနဲ့ပတ်သက်ပြီးတော့သူတို့ရဲ့အမြင်နဲ့ပတ်သက်လို့
စစ်တပ်ကချုပ်ကန်ထားတဲ့ဒီအာဏာတွေနောက် institution တွေပါဝါတွေရှိနေတဲ့ခါကျတော့ဒီပေါ်မှာအခြေခံပြီးတော့တက်လာတဲ့အစိုးရကြီးတို့မဆိုပေါ့နော်ဘယ်သူမဆိုခက်ခဲကြီးကြုံလာရမယ်ဆိုတာကျမတို့အရက်ထအဖွဲ့စည်းတွေရောနိုင်ငံရေးနားလည်တဲ့လူတွေရောလူငယ်တွေကျမတို့တက်ကြွလှရှားတဲ့လူငယ်တွေကနားလည်ပြီးသားဖြစ်ပါတယ် NLD ပါတီကိုလည်းမျောလင့်ပြီးသားဖြစ်ပါလိမ့်မယ်အာဒါပေမဲ့အဲကျမတို့ဒီဂျားရဲကကွာဒီ NLD ပါတီကအနိုင်ရသွားပြီးကာလမှာဒေါက်ဆန်းစုကြည်အပေါ်မှာကျမတို့စိတ်ပြေရတာတွေ NLD ပါတီရဲ့တောင်ရက်ချက်တွေအပေါ်မှာကျမတို့အားမလို့အားမရဖြစ်ရတယ်ဒါတွေအားလုံးကဘာပေါ်မှာမူတည်တယ်လဲဆိုတော့ဒီပြက်ကွက်မှုတွေရဲ့နောက်တစ်ခုကပြောခဲ့တဲ့စကားတွေပေါ်မှာသတိမတည်မှုကြီးပေါ့နော်နောက်အရှိဒီပုံစံအစုံအဲပြောင်းလဲလာတဲ့ဟိုဆက်သွဲဆက်ဆံတဲ့ပုံစံလေးစသဖြင့်ဒီအရက်ဖက်ဖွဲ့စည်းတွေပေါ်မှာဒါမှမဟုတ်သတင်းမီဒီယာတွေပေါ်မှာနောက်မတူတဲ့အတန်အသွေးအမြင်မတူတဲ့နိုင်ငံရေးသမားတွေပေါ်မှာဆက်ဆံတဲ့ပုံစံလေးနောက်တရားစွဲဆိုထောက်ချမှုတွေဒါတွေကစတိုက်မြင်လာရတဲ့ပုံမှာကျမတို့ကတကယ်ကိုစိတ်ပြန်မိပါတယ်ကျမတို့ဒီရွေးကောက်ပွဲစမယ်ဆိုတဲ့အချိန်မှာကျမတို့ဒီပါတီထဲမှာဒီမွတ်စလင်ကန်ဒီဒိတ်လို့ပြောတယ်မွတ်စလင်ဘာသာဝင်ဖြစ်သောဒီအဖွဲ့ပါတီအဖွဲ့ဝင်တွေကိုပါဝင်ခွင့်မပေးခဲ့ဘူးပေါ့နော်ဒီမှာကလေးကလူခွင့်ရေးချုပ်ဖောက်မှုစခဲ့တယ်လို့ပြောလို့ရပါတယ်ဒါပေမဲ့ကျမတို့ဒီလူတွေအားလုံးဟာဒီအချက်ကိုမျက်ကွယ်ပြုခဲ့ကြပြီးတော့ဒီပါတီအောင်နိုင်ကြီးကျမတို့ဒီမိုကရေစီတော်လှန်ရေးအောင်မြင်ဖို့ဆိုရက်အမြင်နဲ့ကျမတို့အားလုံးဟာဒါပုံအောခဲ့ကြပါတယ်ဒါပေမဲ့လည်းအဓိကကျမတို့ညွှန်လင်းချက်ကကယ်ပြီးတာအာဏာရလာခြင်းနဲ့တုံးတရားပြောင်းလဲမှုနဲ့တိုးတက်မှုတွေရှိလာမလားဆိုတဲ့ပုံမှာအခြေခံခဲ့ကြပြီးတကယ်တကယ်မှာအဲ့ဒီအချိန်ကစပြီးတော့ပြက်ကွက်ခဲ့တာအခုချိန်ကြီးကိုပဲဒါနိုင်ငံတကာမှာပါအရှက်တကွက်ဖြစ်ရတဲ့အချိန်ကြီးဖြစ်လာရလို့ပြောလို့ရတာပေါ့နော်ဟုတ
်လက်ရှိမြန်မာနိုင်ငံနိုင်ငံရေးကအကဲဆက်ပါတယ်နောက်တစ်ခုကဒီမိုကရေစီအသွင်ကူးပြောင်းရေးလည်းတွားနေတဲ့အချိန်ကာလဖြစ်တော့အစိုးရကိုရင်ကတိုက်ရိုက်ပြောတာမဟုတ်ပြီပဲအစိုးရလူလားသူတွေနောက်တစ်ခုကအတိုက်ခံဖို့ပါဘူးလက်ရှိအာဏာရပါတီအတွင်းကအတိုင်းအဝိုင်းကြီးပြောနေတာကတော့လက်ရှိတကြွလှုပ်ရှားသူတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ပေါ့နော်ဒီလိုတိမ်တိမ်မှုမှုနဲ့တွားနေရတဲ့အကဲဆက်နေတဲ့အခြေအနေမျိုးမှာလူငယ်တွေအနေနဲ့ဒီအခြေအနေကိုနားလည်ဖို့လိုတယ်စိတ်ရှိဖို့လိုတယ်ဆိုတဲ့အမြင်ပြောဆိုဝေဖန်တာတွေရှိပါတယ်ဒီပုံမှန်မတ်တင်စာရှင်းလိုက်ဘယ်လိုမြင်ပါလဲ
1988ခုနှစ်ကကျမတို့ဒါတော်လင်းကြီးလုပ်တဲ့အချိန်မှာကျမတို့ဒါအုံလူလူရဲ့ပါဝင်မှုနဲ့အားလုံးပူးပေါင်းပြီးတော့ပြောဆိုကြတဲ့အခါမှာလူခွင့်ရေးချက်ချင်းပြီးဒီမိုကရေစီချက်ချင်းပြီးလို့ကျမတို့ဩခဲ့ကြတာဖြစ်ပါတယ်။အခုနောက်ထပ်2030ကျော်တဲ့အချိန်ကမှလူခွင့်ရေးဒါမရနိုင်သေးဘူးလက်ရှိအချိန်ဒီမှာဒါတိမ်ပိမ်မှုမှုနဲ့ကျွန်တော် reconciliation လုပ်နေရပါတယ်။အာယဉ်ကျေးစီနေရတယ်နောက်ဆုတ်ပေးတာဆိုတာမျိုးကျွန်တော်ပြောလို့လုံးဝမရပါဘူး။ကျွန်တော်2030ကျော်ခဲ့ပါပြီ။ဒါအခုချိန်မှာလည်းကျွန်တော်ကလူခွင့်ချက်ချင်းပြပါပဲ။တရားသားမှပြောလို့မရပါဘူး။ဒါကျွန်တော်ရဲ့အခြေခံမူရပါအခွင့်အရေးတွေဖြစ်တဲ့အတွက်ကြောင့်မလို့ဆက်စပ်နှစ်ပြတ်တောင်းဆိုရမှာဖြစ်။ကျွန်တော်လက်ရှိအစိုးရအခက်အခဲကြုံနေရတယ်ဒီယဉ်ကျေးစီချက်ချင်းမှာတိမ်ပိမ်မှုမှုနဲ့ဒါဟိုတစ်ဖက်သားကိုလူရဆွဲနေရမယ်ဆိုတဲ့အပိုင်းကိုကျွန်တော်အများကြီးနားလည်ပြီးသားဖြစ်ပါတယ်။ဒါပေမဲ့ဒီချိန်ထဲမှာစင်သွားရင်လမ်းဖြစ်တယ်ဆိုဟုတ်တယ်။တကယ်လို့စင်သွားတဲ့အခါမှာလမ်းတကယ်ဖြစ်မဖြစ်ကျွန်တော်စောင့်ကြည့်ရမှာဖြစ်တယ်လို့အဲ့စင်သွားနေတဲ့လမ်းတစ်လျှောက်မှာတည်တည်ချင်းစီးခဲ့တော့တားငယ်တိရစ္ဆာန်တွေအပင်တွေဒီအပင်တွေတားငယ်တိရစ္ဆာန်တွေဒါဥပမာပြောပြတာပေါ့နော်။သူတို့တွေရဲ့သူတို့တွေရဲ့အသက်တွေပဲဖြစ်ပါတယ်နော်။သူတို့တွေရဲ့အသက်တွေရဲ့ကျွန်တော် justice လို့ပြောတဲ့တရားမျှတမှုရှာဖွေပေးရမှာကျွန်တော်တကြွလှူရှာတဲ့သူတွေနောက်လူခွင့်ကောက်ကွယ်ဆောက်ရှောက်သူတွေအရေးဖက်ခွေစီရဲ့အခြေခံတာဝန်ဖြစ်ပါတယ်။
ဥတမ်းမောင်စနေမင်းများလို့ရပါတယ်ခင်ဗျာ။ကိုအောင်မျိုးမင်းရှိပါတယ်။မတ်တင်စာရှင်လည်းရှိပါတယ်
။ဟုတ်ကိုအောင်မျိုးမင်းတို့မေးချင်တာလူခွေရေးဆိုတာက ဟိုကျွန်တော်ရခိုင်မှာပြောနေတယ်ဘုံကြီးဝင်းတော်ဦးကကလားဆိုပြီးတော့ပြောနေတယ်ကလားဆိုတာကျွန်တော်မြန်မာနိုင်ငံမှာပဲလူဟိုနှိမ်နှင်းတဲ့စကားပြောတာကဘာမှကျွန်တော်မကြားဘူးပါဘူးကျွန်တော်လည်းဟာတင်းဦးလည်းတွားတယ်ရိုးရဲတွားတယ်နိုင်ငံဟိုမလေးလည်းရောက်ပါတယ်အိန္ဒိယလည်းရောက်ပါတယ်အဲ့ဒါကလူခွေချိုးဖောက်တာနဲ့အတူတူပဲလားနော်တိုင်းသားနေပြည်တော်မှာတိုင်းသားတွေကငရက်ကလည်းပြောပါတယ်ဗမာဆိုမယုံဘူးလာကချင်ရလာကျွန်တော်ပြောအန်ဒီပြောရလဲကြားဘူးပါတယ်။အဲလူခွေရေးဆိုတာကအဲ့လိုတိုင်းသားနေနေဒီမှာတော့မှခုနတော့လို့အစ္စလာမ်ဆိုရင်ခုံးဝင်လာလားတို့တို့အဲ့လိုမေးနေတယ်။ဒါကြောင့်ရိုးရားနေဆက်ကိုပြောတာမဟုတ်ဘူးဘင်္ဂလားဒေ့ရှ်စစ်ပြည်နေဆက်ကိုပြောတာမဟုတ်ဘူးဒီရှမ်းပြည်နယ်တို့ဟာလားကင်းပြည်နယ်တို့မှာအဲ့လိုအပြောခံတယ်ဒါလူခွေရေးအထူးဖောက်ခံရတာနဲ့မတူဘူးလား။အန်ဒီဆိုတာကဟိုဘာပဲပြောပြောဥပဒေတော့လုံးလာပါတယ်ဟိုဒီမဘာသာအဖွဲ့တွေကိုလည်းကျင့်ကြအောင်ဥပဒေနဲ့လည်းလှုပ်လာတွေးပါလေ။နောက်စစ်တပ်ကလည်းအခုလှုပ်လာတယ်။ဟာလာမရောက်နိုင်လေ။ဘာပဲပြောပြောဘာသာရေးနေနဲ့လိုက်လေးလာကြတယ်။ဟိုပါဝင်ပေးတယ်။အဲ့တော့ဒီဘုံကြီးဝင်းတော်ပြောနေတာကလားလို့မခေါ်ပါနဲ့။အေးတော်မဲ့အစ္စလာမ်လို့ဘာမွတ်စလင်လို့ပြောသေးတယ်။အေးတော်မဲ့တော်ထဲမှာနေတဲ့သဘုံတော်မဲ့သူကမွတ်စလင်လို့ပြောတယ်။အဲ့ဒါလူခွေရင်ချိုးဖောက်တာလားမချိုးဖောက်ခံရတာအဲ့ဒါတစ်ချက်လောက်
ဟုတ်ကဲ့ဟုတ်ကဲ့ကုသမအောင်ကျွန်တော်သူ့မြည်ပါမယ်နောက်ထပ်သရရှိတူပြန်ပြီးလှည့်ထပ်ပေးခြင်းပါလေကိုဖြူလေးတူတုတ်ဆွနေမြင်ပြန်လို့ရပါလေခင်ဗျဟု
တ်ကဲ့ကျွန်တော်လက်ရှိရတော့မေးနေတာဟာမြန်မာတရားသွင်းငါမျိုးလေးကိုနည်းနည်းပေါ့ဗျာလူကမျိုးလူလက်ကံလို့ဒီလားအဲ့ဒါကိုကျွန်တော်သိနေပါလေ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကိုအောင်မျိုးမင်းလှည့်ပြီးပါကျေးဇူးပါပဲခင်ဗျကျွန်တော်အကောင်မျိုးမင်းကိုပြန်မေးခြင်းပါလေအရင်ဆုံးဦးသားမအောင်ပြောသွားတဲ့ကိစ္စကတော့ဒီရခိုင်မှာဖြစ်တဲ့ကိစ္စနဲ့ပတ်သက်လို့အခြေခံပြီးပြောပါရယ်အဓိကတော့ဘာသာရေးရလွတ်လပ်ခွင့်အခုပြောမယ်ဆိုရင်လည်းနိုင်ငံတကာမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့ရှိရင်မြန်မာနိုင်ငံတော်တော်လေးဝေဖန်ခံနေရတာရှိပါတယ်ခင်ဗျာအဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့အကောင်မျိုးမင်းအရင်ဆုံးပြောစီခြင်းပါလေနောက်တစ်ခုကကိုဖြူလေးပြောသွားတဲ့အချက်မှာ135မျိုးလူမျိုး135မျိုးဟာဒီတဲမှာဒီထားကြပုံကံတာတွေရှိတယ်ဒါလူခွင့်ရလားဆိုတော့ဒါဒီအခြေအနေလေးနဲ့ခြုံပြီးတော့ကွန်မြူနတီပြီးစေချင်ပါလေ
ဟုတ်ကဲ့ပထမဦးဆုံးကျွန်တော်အနေနဲ့ယုံကြည်တာကတော့လူတိုင်းကလွတ်လပ်စွာယုံကြည်တွေးခေါ်ခွင့်ရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့ယုံကြည်ခေါ်ခွင့်ရှိတယ်လို့မယုံကြည်ခွင့်မကိုးကွယ်ခွင့်ရှိပါတယ်ဒါကတကယ့်ကိုအခြေခံကြရရပါလူတယောက်ရဲ့ယုံကြည်ကိုးကွယ်မှုပေါ်အခြေခံပြီးတော့ခွဲကြတာတွေမုန်းကြည့်တာတွေအကြမ်းဖက်တာကဘလို့မှမလုပ်တင်တော့အရာဖြစ်ပါတယ်ဒါကကျွန်တော်တို့ပြောချင်သောအခြေခံကြတော့လူခွေတည်းရဖြစ်ခုနကတော့အမိခေါ်ဝေါ်မှုအပိုင်းမှာခုနကတော့ပြောထားတဲ့တင်မှာအဲ့ဒီခေါ်ဝေါ်မှုကတော့ကျွန်တော်ပြောချင်တဲ့တစ်ခုကဒီခေါ်ဝေါ်တဲ့ခါမှာအဲ့ဒီလူတယောက်ရဲ့ခုံသိက္ခာနဲ့စိတ်တက်ကိုဘလောက်ထိမျက်နာစေလဲဆိုတဲ့ပုံမှာအများကြီးမူတည်ပါတယ်တစ်ခါတလေကျွန်တော်တို့ကနာမည်ခေါ်လိုက်တဲ့ခါမှာကိုကမရည်ရွယ်ပေမဲ့အဲ့ဒီနာမည်ခေါ်တဲ့အသုံးနှုန်းအောက်မှာချိုးနေတာတွေမုန်းတီးတာတွေအချင်းသေးတာတွေပါတဲ့ခါမှာခံရသူတွေဒါကဘလို့မှသူ့ရဲ့ဂုံသိက္ခာကိုကျွန်တော်တို့မြစ်တက်စရာမရှိဘဲနဲ့နှိမ့်ကြစရာဖြစ်လာပါတယ်။နောက်တစ်ခါဒီလိုမျိုးခေါ်ခံထိတဲ့သူ့ရဲ့ယူရချက်ကိုယ်တိုင်ကလည်းဂုံတိမှုတွေပါလာတဲ့ချိန်မှာဒါကလူချင်းချင်းမှာနာမည်ပေါ်မှာအခြေခံပြီးတော့ခွဲခြားမှုတွေဖြစ်လာတယ်။ဒီတက်ပုံပုံပြီးတော့အကြမ်းဖက်မှုတွေဥတည်နိုင်တဲ့အတွက်လူတယောက်မချိတ်တဲ့နာမည်ကိုမခေါ်ဝေါ်ခြင်းကကျွန်တော်တို့အမှန်တော့ရှောင်ကျဉ်သင့်သောလူရဲ့ตีละเลยဖြစ်တယ်ချင်းဝင်လည်းဖြစ်တယ်လူကိုရကြည့်မယ်ဆိုဂုံသိက္ခာကိုကြီးကြိုက်နိုင်နေတဲ့အတွက်ဒါဘူလဲကျွန်တော်ဘလို့မှလက်မခံသင့်ဘူးလို့ပြောချင်ပါတယ်ခင်ဗျာနောက်ထပ်တစ်ခုကတော့သင်းရင်းသားဒီကနေခုနလိုပြိလိမ့်မှုဖြစ်တဲ့အခါမှာတွန်းလန့်ကြတယ်တွန်းလန့်ကြတယ်ကျွန်တော်ကိုယ်တိုင်လည်းဒီတိုင်းမြန်မာနေဆက်မှာဒီတိုင်းတော့မှဆိုရင်ခရင်မွန်ခရင်နီရှမ်းစတဲ့သင်းရင်းသားဒီကလက်နဲ့ကင်တော်နှံမှုကျွန်တော်တွေ့ရပါတယ်ကျွန်တော်တို့ဓာတ်တူညီများမှုမရှိတာဒီကျွန်တော်တို့တိုင်းရင်းသားရဲ့အခွင့်အရေးကိုကျောက်ခမှုတွေဖြစ်တဲ့အတွက်ကြောင့်မလို့ဒန်းတူညီညရေးအတွက်တိုက်ပွဲဝင်တဲ့သဘောမျိုးဖြစ်ပါတယ်အဲဒါသူတို့ရဲ့ကိုယ်ပိုင်အုပ်ချုပ်ရေးနဲ့ကိုယ်ပိုင်ဆုံးဖြတ်ပိုင်ခွင့်ဒန်းတူညီများကွန်တွေတိုက်ပွဲဝင်တဲ့အရာကကျွန်တော်တို့လူခွေရလှုပ်ရှားမှုတစ်ခုဖြစ်ပါတယ်ဒါပေမဲ့လက်နဲ့ကိုင်ချင်းမကိုင်ချင်းကတော့နောက်ထပ်စူးနစ်စရာဖြစ်ပါတယ်ပြိနှိပ်မှုရှိလာခြင်းလူတွေကဒန်းတူညီမမှုကိုတောင်းတလာတယ်အဲဒီအတွက်တိုက်ပွဲဝင်လာတယ်မိမျိုးစုံနဲ့တိုက်ပွဲဝင်တဲ့နေရာမှာလက်နဲ့ကိုင်တိုက်ပွဲဝင်နေရတော့နှလုံးရည်နဲ့တိုက်ပွဲဝင်တာကိုရှိပါတယ်အဲတော့ဒီလိုမျိုးစန့်ကျင်ပုံကံမှုတွေကိုကျွန်တော်တို့မဖြစ်စေချင်ဘူးဆိုရင်ဒန်းတူလေးစားသောဒန်းတူညီမျှသောဆက်ဆံသောနိုင်ငံရေးစနစ်ဒါမှမဟုတ်ရှင်ကျွန်တော်တို့ဒီအုပ်ချုပ်ရေးစနစ်ပုံစံရှိဖို့အထူးအရေးကြီးပါတယ်ခင်ဗျဟု
တ်ကဲ့ဦးတမောင်ပြောသွားတဲ့ထက်မှာသကလုံးရခွဲခြားဆက်ဆံလို့ခံစားရတဲ့ကိစ္စတွေပါအဲ့တော့ပြောရမယ်ဆိုရင်မြန်မာနိုင်ငံဟာ လူမှုကွန်ရက်တီမှာအမုန်းစကားတွေပြန့်နှံ့မှုတော်တော်ပြင်းထန်ထန်ဖြစ်တယ်ဆိုပြီးကမ္ဘာကလည်းတတ်မှတ်တာတော့ခံရပါတယ်ခင်ဗျအဲ့တော့မြန်မာနိုင်ငံရဲ့လက်ရှိတာမန်လူတွေကြားတဲ့လူငယ်တွေကြားတဲ့လူခွေနဲ့ပတ်သက်လို့နားလေခံစားမှုခုနခွဲခြားဆက်ဆံမှုအမုန်းတရားဖြန့်ချီမှုဒါတွေနဲ့ပတ်သက်လို့မတ်တင်စာရှင်လိုက်ပြီးဘာများပြောလို့ပါလဲ
အဓိကအားဖြင့်ကတော့ဒီတပါသူရဲ့အစုအဖွဲ့ပေါ့နော်အစ်မတို့ဒီလူခွေမှာဆို protected characteristic လို့ပြောလို့ရတာပေါ့နော်အစ်မတို့အထူးကိုကာကွယ်ပေးထားရမယ့်အုပ်စုတွေဆိုတာရှိပါတယ်အဲထဲမှာဆိုရင်ကျွန်တော်တို့တိုင်းရင်းသားတွေပါမယ်နောက်အဲဒီလူစိတ်ခံယူမှုကွဲပြားတဲ့သူတွေပါမယ်နောက်ဘာသာရေးယူဆရပေါ့နော်မတူညီတဲ့ဘာသာရေးယူဆရရှိနေတဲ့လူတွေပါမယ်ဒီလိုမျိုးဒီ characteristic တွေရှိနေတဲ့အုပ်စုတွေပေါ်မှာကျွန်တော်တို့ဒါဖေရှားဖေရှားတာမျိုးဒါမှမဟုတ်သူတို့ပေါ်မှာကန်ဆာဖွဲ့ချလိုတဲ့သဘောသဘာဝအနေနဲ့အခြေခံထားပြီးတော့ပြောဆိုဆင်းရဲတဲ့ဟာတွေတော့နိုင်ငံမှာပျော်ပျော်ပြက်အနေနဲ့ဖြစ်စီပေါ့နော်ပြောင်းနောက်ပြီးဖြစ်စီအများဆုံးကျွန်တော်တို့အိမ်တွင်းမှာတော့မှကိုမကြိုက်တဲ့သူတယောက်ဆိုကလားလေးစသဖြင့်ခေါ်လိုက်တာမျိုးပေါ့နော်ဒါဒီအထက်သူရဲ့ခံစားသွားရမယ်ခံစားချက်ဒါတွေကိုထက်သွင်းစဉ်းစားမှုအရင်အားနေပါတယ်ကျွန်တော်တို့ဒါပညာရေးကနေစပြီးတော့ဖြစ်စီအိမ်တွင်းကနေဖြစ်စီကျွန်တော်တို့သတိထားရမယ်သင်ကျင်ရမယ်အသုံးအနှုန်းမျိုးတွေပေါ့နော်ကလားလေးတွေမဟုတ်ပါဘူးကျွန်တော်တို့သူများကြီးမကြိုက်တဲ့အမှဝတ်တုတ်ကြီးတို့တရုတ်တို့စသဖြင့်ဒီလိုအသုံးအနှုန်းတွေဟာလေတပါးသူမကြိုက်ဘူးဆိုရင်မကြိုက်ဘူးလို့ထုတ်ပေါ်ပြောဆိုလာခဲ့တယ်ကျွန်တော်ဒါရက်တန်ရမယ်တောင်းရင်ရှိပါတယ်ဒါကျွန်တော်တို့ရဲ့အခြေခံကျင့်ဝတ်ဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒါရိုက်လီလိုက်စီစဉ်အချိန်ဆီသွားလို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့ဥအောင်မျိုးမင်းနဲ့မတ်တင်စာရှင်းလိုက်ပြီးနောက် channel သွားရှင်နေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒါရိုက်လီလိုက်စီစဉ်ကိုတော့တင်ပါပဲညနာခွဲပြပါခင်ဗျာ
ကိုတောင်ညိုအစီအစဉ်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ပါရှင်ဒီအစီအစဉ်ကိုထုတ်လုပ်သူကတော့ကိုအောင်အောင်ဖြစ်ပါတယ်အခုတော့ကျမတို့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးတက်ကတင်ပြမှာပ
ါစီးရီးယားမြောက်ပိုင်းကိုဝင်သိမ်းပြီးကတ်စ်တက်တွေနှင်ထုတ်ဖို့တူရကီရဲ့ကာလာကြာရှည်စီစဉ်ထားတာကိုစတင်မှုအသင့်ပဲလို့တူရကီစစ်ဖက်အရာရှိတွေကပြောတယ်လို့တူရကီကသူ့ရဲ့စီးရီးယားနယ်စပ်ဒေသတစ်လျှောက်ကိုအင်္ဂါနေ့မှာ rocket launcher တွေနဲ့ရောလက်နက်ကြီးတွေနဲ့ပါပစ်ခတ်ခဲ့ပါတယ်။ American Pentagon စစ်ဌာနချုပ်ကလည်းအင်္ဂါနေ့မှာပဲကြေညာချက်ထုတ်ပြန်ပြီးတူရကီရဲ့စီးရီးယားမြောက်ပိုင်းဝင်သိမ်းနိုင်ခြေကာကွယ်ဖို့ American တပ်တွေစီးရီးယားမြောက်ပိုင်းမှာချထားလိုက်ပြီးအခုချိန်မှာစီးရီးယားမှာ American တပ်တွေဆက်ရှိမယ်လို့ပြောပါတယ်။American Outlaw ရေးရာကော်မတီ၃ဖွဲ့ကဥက္ကဋ္ဌတွေကဥရောပသမဂ္ဂဆိုင်ရာ American သမ္မတကြီး Gordon Sondland ကိုလွှတ်တော်လာရောက်ဖို့ဆင့်ခေါ်စာထုတ်မယ်လို့အင်္ဂါနေ့မှာပြောပါတယ်။ဒါဟာသမ္မတ Donald Trump ပေါ်တရားစွဲဆိုဖို့ကိစ္စနဲ့ပတ်သက်ပြီးအောက်လွှတ်တော်မေးမြန်းချက်တွေမဖြေဖို့သမ္မတ Trump အစိုးရကပိတ်ပင်ပြီးနောက်ပိုင်းခုလို့ပြောကြားလိုက်တာပါ။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတနိုင်ငံပေါ်ခွဲခြားဆက်ဆံမှုမမျှတတဲ့ရန်တရားတွေအတွက်အချိန်နဲ့ငွေအမြောက်များသုံးဆွဲလုပ်ကိုင်နေတာတွေအဆုံးသတ်ဖို့84ဒေမြောက်ကုလသမဂ္ဂအထွေထွေညီလာခံအုပ်ချုပ်ရေးနဲ့ဗန္ဓာယီကော်မတီဒုတိယကြိမ်စည်းဝေးမှာမြန်မာဒုတိယအမြဲတမ်းကိုယ်စားလှယ်ဒေါ်မှုန်းဝေခိုင်ကတင်ပြဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံအပါအဝင်ဆင်းရဲတဲ့နိုင်ငံ၄နိုင်ငံကပထမဆုံးရင်သွေးမွေးဖွားသူမိခင်တွေရဲ့၃ပုံ၃ပုံကျော်ဟာမိဖွားချိန်အတွင်းမှာအကြံပဒံပြုမှုပြောဆိုဆက်ဆံတာကိုခံခဲ့ကြရတယ်လို့ဗုဒ္ဓဟူးနေ့ထုတ် The Lancet ဆေးပညာဆိုင်ရာဂျာနယ်မှာပါတဲ့လေ့လာချက်တစ်ခုကဖော်ပြထားပါတယ်။ဒီလေ့လာချက်ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကမြန်မာ၊ဂါနာ၊ဂီနီနဲ့နိုင်ဂျီးရီးယားနိုင်ငံ၄နိုင်ငံမှာပြုလုပ်ခဲ့တာဖြစ်ပါတယ်။သူတေသနာမှာပါတဲ့အမျိုးသမီး42နှစ်ရာဂိုင်းနှုန်းဟာကိုဝင်ဆောင်ဆောင်ရှားမှုဆိုင်ရာကျန်းမာရေးဌာနတွေမှာကိုရီးလက်ရောက်အကြံပဒံပြုမှုတာဒါမှမဟုတ်နှုတ်အပြင်ပုတ်ခတ်ပြောဆိုတာခံရတာဒါမှမဟုတ်အရှက်ရစေနိုင်တဲ့ဒါမှမဟုတ်တနည်းနည်းနဲ့ခွဲခြားဆက်ဆံတာမျိုးကိုကြုံခဲ့ရတယ်လို့လေ့လာချက်တွေမှာတွေ့ရှိခဲ့ရပါတယ်။ကာယကံရှင်အမျိုးသမီးတွေရဲ့သဘောထားရယူတာမျိုးမရှိဘဲဗိုက်ခွဲမွေးဖွားတာမိမကိုအင်္ဂါကိုဆန့်သက်စစ်ဆေးတာနဲ့တခြားလှုပ်ဆောင်ချက်တွေလုပ်ရတဲ့အရေးအတွက်အတော်များများရှိခဲ့တယ်လို့လည်းလေ့လာချက်မှာတွေ့ရှိရပါတယ်။သူတေသနာစစ်တမ်းမှာပါတဲ့အမျိုးသမီး2000ကျော်မှာ14ရာခိုင်နှုန်းကသူတို့မီးဖွားခြင်းအတွင်းအရိုက်နဲ့ခံရတာနေနဲ့ကြုံခဲ့ရတယ်လို့ပြောပါတယ်။38ရာခိုင်နှုန်းလောက်ကတော့နှုတ်အပြင်ဆော်ကားတာကြုံခဲ့ရတယ်လို့ပြောပါတယ်။ဒီစစ်တမ်းထဲမှာမြန်မာနိုင်ငံကအမျိုးသမီးဘယ်နှယောက်ပါတယ်ဆိုတာကိုတော့အတိအကျဖော်ပြမထားပါဘူး
။ကျေးဇူးတင်ပါတယ်ရှင်။ဗုဒ္ဓဘုနေ့နည်းနည်းခင်းတည်င်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတင်ဆက်သွားတာပါ။ဒီကလေးမနဲ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်တင်ဂီထိုက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ဒယ်ရက်စမစ်ပါရှင်။ကျမတို့မြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိထုတ်လွှင့်ခဲ့တဲ့အစီအစဉ်ကိုတခါမြန်မာစံတော်ချိန်နနက်8နာရီကနေ9နာရီမှာပြန်လည်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဗုဒ္ဓဘုနေ့နနက်ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမအင်ဂျင်နိုင်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.